to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2020ခုနှစ်ဇန်နဝါရီလ19ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနီမီတာ30 40 48တို့ကနေဓာတ်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်ဝယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုကျော်ကျော်သိန်းနဲ့တူသတင်းတွေအချိန်ညပါမယ်ရခိုင်ရင်မြမဆိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်ဘက်ကထောက်ခံအားပေးချောင်းနဲ့တရုတ်ရှင်ချန်းဒေသအရေးတရုတ်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံမယ်လို့မြမဘက်ကလည်းကြေညာလိုက်ပါတယ်တရုတ်တုတ်ကွေးယောဂအသစ်ကူးဆက်သူအသစ်၄ဦးထပ်တိုးတာကြောင့်စုစုပေါင်းကူးဆက်ခံရသူ45ယောက်ထိရှိသွားပါပြီဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဟာတရုတ်ဩဇာလွှမ်းမိုးမှုအောက်ကနေလွတ်မြောက်ဖို့မလွယ်သေးဘူးလို့ပညာရှင်တချို့ကသုံးသပ်ပါတယ
်အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ရဲ့နေချက်ဝါရာတရုတ်ရဲ့ imperialism မှာပဲတရုတ်ကိုပြီးခိုးလာတာလည်းအများကြီးပေါ့ဗျာအခု
သမိုင်းပညာရှင်ဒေါက်တာအောင်ခင်ရဲ့ပြောကြားချက်ပါတဲ့သုံးသပ်ချက်တွေကိုသတင်းနဲ့အပြီးမှနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တို့အတန်နဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းပြန်လည်တင်ဆက်အောင်မှာပါအခုရင်ဆုံးတော့တိုင်းနှင်းခွနေနဲ့မနေ့ကင်းနောက်ဆုံးရထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမသိင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။ရခိုင်ပြည်နယ်ကနေနေရွှန့်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရချထားရေးအတွက်တရုတ်ဘက်ကတတ်နိုင်သလောက်ဆက်လက်ကူညီမယ်လို့ဂရိပြုသလိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့မြန်မာဘက်ကထပ်ပြီးဂရိပြုပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်အပြီးနှစ်နိုင်ငံပူးရဲကြေညာချက်မှာအခုလိုဖော်ပြတာပါရခိုင်ပြည်နယ်တွင်ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နေချီထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိဌာနပြန်ရေးအကောင့်အထည်မဖော်နိုင်သေးပါဘူးမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူးဒါပေမဲ့လည်းဒီလူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့တစိုက်မတ်မှပြောဆိုနေတာဖြစ်ပါတယ်ဒါအပြင်ရခိုင်ပြည်နယ်တွင်းမှာလည်းဒုက္ခသည်တွေပြန်လည်လက်ခံရတဲ့မြန်မာဆိုရကပြင်ဆင်နေတာပါတရုတ်နိုင်ငံအနေနဲ့တော့ရခိုင်ပြည်နယ်တွင်းကအတိုက်အဝန်းအလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆိုင်ရာကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြပါတယ်ရခိုင်ရေတရုတ်ရဲ့နားလည်ထောက်ခံအားပေးမှုအတွက်ကျေးဇူးတင်တဲ့အကြောင်းမြန်မာဆိုရကပြောဆိုထားပါတယ်တချိန်တည်းမှာပဲမြန်မာဘက်ကလည်းတရုတ်တနိုင်ငံတဲမူဝါဒကိုအခိုင်အမာထောက်ခံတဲ့အကြောင်းထိုင်ဝမ်တိဘက်ရှင်ချန်းဒေသတွေအရေးတရုတ်ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးကြောင်းမြန်မာဘက်ကကတိပြုထားပါတယ်ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာနိုင်ငံတကာတရားရုံးမှာတရားရင်ဆိုင်နေရတယ်လို့နိုင်ငံတကာအထူးသဖြင့်အနောက်နိုင်ငံတွေရဲ့ဝေဖန်မှုကိုခံနေရတာဖြစ်ပါတယ်တချိန်တည်းမှာပဲတရုတ်ဆိုရရဲ့ရှင်ချန်းဒေသမှာပညာပေးမွတ်မှန်စခန်းတွေလို့ဆိုပြီးအဲ့ဒီစခန်းတွေမှာမွတ်စလင်တွေကိုထိမ့်သိမ့်ထားတဲ့အပေါ်နိုင်ငံတကာရဲ့ဝေဖန်ရှုတ်ချခံရတာလည်းဖြစ်ပါတယ်။နှစ်နိုင်ငံပူးရဲကြေညာချက်ထဲမှာတော့မြန်မာသမ္မတဦးဝင်းမြင့်ကိုလည်းတရုတ်နိုင်ငံကိုလာရောက်လဲပတ်ဖို့တရုတ်သမ္မတကရှီကျင်းဖင်ကဖိတ်ခေါ်ထားပါတယ်ရှင
်။ Facebook မှာတရုတ်သမ္မတရှီကျင်းဖင်ရဲ့နာမည်ကိုမြန်မာဘာသာကနေအင်္ဂလိပ်ဘာသာကိုပြန်ဆိုတဲ့အခါအိန္ဒာချင်းတို့အဓိပ္ပာယ်ထွက်မဲ့အင်္ဂလိပ်စကားလုံးနဲ့မှားယွင်းဘာသာပြန်ဆိုချက်ထွက်ခဲ့တဲ့ပေါ်Facebook ကုမ္ပဏီကစနေနေ့မှာတောင်းပန်လိုက်ပါတယ်။ဒီပြဿနာကိုပြင်ဆင်ပြီးသွားပြီဖြစ်တယ်လို့အကြောင်းရင်းကိုသိရဖို့လှုပ်ဆောင်နေတယ်လို့လည်းပြောပါတယ်။ဒီမြန်မာနိုင်ငံအကြားအခြေခံစောင့်ဝင်ဆိုင်ရာစီမံကိန်းကြီးတွေကိုအကောင့်ထဲပေါ်ဖို့သဘောတူညီချက်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့နိုင်ငံတော်ဒါမင်ဂန်ပုဂ္ဂိုလ်တို့လက်မှတ်ရေးထိုးကြတဲ့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဒုတိယနေ့မှာဒီပြဿနာပေါ်လာပါ။ဒေါ်ဆန်းစုကြည်ရဲ့တရားဝင် Facebook စာမျက်နှာပေါ်ကသမ္မတရှီခီးစဉ်နဲ့ပတ်သက်တဲ့သတင်းတွေကိုအင်္ဂလိပ်လိုဘာသာပြန်လိုက်တဲ့အခါအဲ့ဒီစိုးရွားလာတဲ့အင်္ဂလိပ်စကားလုံးတွေနဲ့ထွက်လာတယ်လို့ Reuters သတင်းတပုတ်မှရေးထားပါတယ်။အဲ့ဒီပြဿနာဘလောက်ကြာကြာဖြစ်ခဲ့တယ်ဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့ Google မှာဘာသာပြန်ရင်တော့အဲ့လိုအမှားမျိုးမရှိခဲ့ပါဘူး Facebook မှာမြန်မာစာကနေအင်္ဂလိပ်စာကိုဘာသာပြန်တာမှာအရင်တုန်းကလည်းတက်တနာအတော်များများရှိခဲ့ဘူးပါတယ် Facebook ကဘာသာပြန်ပေးတာတွေမှာကိုယ့်ရုပ်ကာယဘာသာပြန်ဆိုချက်တွေထွက်လာတာကို Writers သတင်းတပုတ်မှာ2018ခုနှစ်ကပါလာပြီးတဲ့နောက်ဘာသာပြန်ပေးတာကို Facebook ကခဏရပ်ထားခဲ့ပါသေးတယ်
မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီယာဟိုရဲ့နေရာကိုအစားထိုးလိုက်ကြောင်းတောင်ကိုရီးယားအခြေစိုက် NK သတင်းကစနေနေ့မှာဖော်ပြပါတယ်။ရီယာဟိုရဲ့နေရာကိုဘသူနဲ့အစားထိုးတယ်လဲဆိုတာကတော့မထုတ်ပြန်သေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားအစိုးရကလက်မဲ့ဇန်နဝါရီလ23ရက်ကြာတာပြည်နေ့မှာနိုင်ငံခြားရေးဝန်ကြီးတဲ့ရဲ့နာမည်ကိုထုတ်ပြန်ဖို့ရှိတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတွေကိုကိုကာပီသတင်းကဖော်ပြပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးကိုကြီးကြပ်တဲ့တောင်ကိုရီးယားရဲ့ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတော့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရီရဲ့ရာထူးအပြောင်းအလဲကိုသတိထားချင့်ချိန်ရမယ်လို့ပြောဆိုထားပါတယ်။1956ခုနှစ်မှာဖွားမြင်တဲ့ရီယာဟိုရဲ့ဖခင်ဖြစ်သူဟာဆိုရင်အာဏာရအလုတ္တမပါတီတွင်ကအဖွဲ့အစည်းတစ်ခုဖြစ်တဲ့Organization and Guidance ဌာနရဲ့ဒုတိယညွှန်ကြားရေးမှူးဟောင်းဖြစ်ပြီးအဲ့ဒီအဖွဲ့ဟာဆိုရင်မြောက်ကိုရီးယားနိုင်ငံတွင်စီမံခန့်ခွဲမှုဆိုင်ရာယာရုခန့်အပ်မှုကိုကြီးကြပ်တာဖြစ်တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကဖော်ပြထားပါတယ်။ဒါ့အပြင်ရီယာဟိုရဲ့ဖခင်ဖြစ်သူကမြောက်ကိုရီးယားအစိုးရရဲ့ဝါဒဖြန့်ချီမှုတွေကိုထုတ်တဲ့ကိုရီးယားဗဟိုသတင်းအေဂျင်စီ KCNA ရဲ့ Editor လည်းဖြစ်ပါတယ်။ပြုံရမ်းမြို့တော်ကနိုင်ငံခြားဘာသာစကားတက္ကသိုလ်ကိုတက်ရောက်ခဲ့ပြီးအင်္ဂလိပ်စကားကောင်းကောင်းပြောနိုင်တဲ့ရီယာဟိုကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအဆင့်မြင့်ရာထူးနေရာတွေရယူခဲ့သူလည်းဖြစ်ပါတယ်2003ခုနှစ်ကနေ2009ခုနှစ်အထိဗြိတိန်ဆိုင်ရာမြောက်ကိုရီးယားသံမတ်ကြီးအဖြစ်လန်ဒန်မှာတာဝန်ထမ်းဆောင်ခဲ့သလိုဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်6နိုင်ငံဆွေးနွေးပွဲမှာကိုစားပြုတက်ရောက်ခဲ့သူလည်းဖြစ်ပါတယ်
ဗိုင်းရပ်စ်ပိုးတဲ့မျိုးပြန်နေဖြစ်ပေါ်နေတဲ့တရုတ်နိုင်ငံလေပိုင်းဝူဟန်မြို့မှာယောဂဗိုလ်ကူးစက်ခံရသူနောက်ထပ်4ဦးတိုးလာတဲ့ကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။အဲဒီဒေသကနေအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့လေယာဉ်စီးခီးတွေကိုအမေရိကန်လေဆိပ်သုံးခုမှာစပီးစမ်းသပ်စစ်ဆေးတဲ့နေ့မှာပဲအခုလိုယောဂဗိုလ်ကူးစက်ခံရသူထပ်တိုးတဲ့သတင်းထွက်လာတာပါ။စနေနေ့အထိဆိုရင်ယောဂဗိုလ်ကူးစက်ခံရသူပေါင်း55ယောက်ရှိပြီး5ယောက်ကဆိုရင်ရပါတယ်။15ယောက်ကိုဆေးရုံကဆင်းဝင်ပေးလိုက်ပြီးဖြစ်ပြီးတော့ကျန်းလူတွေအခြေအနေကတည်ငြိမ်လာပြီလို့ဝူဟန်စီးပင်သားရာကျန်းမာရေးကော်မရှင်ကပြောပါတယ်ဒီယောဂဗိုလ်ကြောင့်သေဆုံးသူကတော့2ယောက်ရှိသွားပါပြီဝူဟန်ဒေသပြည်ပြက်ကလာတဲ့ခီးတွေမှာယောဂလက္ခဏာရှိမရှိစစ်ဆေးဖို့အတွက်ဆန်ဖရန်စစ္စကိုနယူးယောက်နဲ့လော့စ်အန်ဂျလိစ်လေဆိပ်တွေမှာဝန်ထမ်းအရေအတွက်တရားချထားမယ်လို့အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကတောက်ကြနေမှာပြောပါတယ်ဝူဟန်ကနေတိုက်ရိုက်ပြန်လာတဲ့ဒါမှမဟုတ်ဝူဟန်မှာလေရင်ပြောင်းစီလာတဲ့ခီးတွေကိုအဓိကထားပြီးစစ်ဆေးကြမှာပါအခုပြားနာသူတို့မများဟာဟူဟန်မြို့စင်ကြေပုံးဒေသကအစားအစာရောင်းတဲ့ဈေးတစ်ခုမှာအလုလုခဲ့သူတွေဒါမှမဟုတ်အဲ့ဒီကိုသွားခဲ့သူတွေဖြစ်တယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ထိုင်းနိုင်ငံက2ဦးနဲ့ဂျပန်နိုင်ငံက1ဦးတို့လည်းယောဂဗိုလ်ကူးစက်ခံထားရပြီးအဲ့ဒီလူတွေဟာဟူဟန်ကိုသွားပြီးတဲ့နောက်ပြားနာကြတာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီဗိုင်းရပ်စ်ပိုးဟာတရိတ်ဆန်ကနေလူကိုကူးစက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကယူဆထားပါတယ်လူချင်းကူးစက်နိုင်တဲ့အဆင့်ထိရောက်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးCDC တာဝန်ရှိသူတွေကတော့အကန့်အသတ်နဲ့ပဲလူလူချင်းကူးစက်နိုင်ခြင်းရှိတယ်ဆိုတဲ့အချက်တချို့တွေ့ထားတယ်လို့ပြောပါတယ်။သိပ္ပံပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးဟာပိုပြီးအန်ဒရယ်ကြီးတဲ့အဆင့်ကိုအသွင်ပြောင်းသွားနိုင်ခြင်းရှိနေတယ်လို့ပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုနဲ့ကီလိုမီတာ30အကွာကအက်ဂိုယီမြို့မှာနိုင်ငံသားတွေကိုပြစ်မှတ်ထားပြီးစနေနေ့ကကားဘုံခွဲတိုက်ခိုက်မှုအတွင်းအနည်းဆုံးလူ3ဦးသေဆုံးပြီး20ကျော်ဒဏ်ရာရခဲ့တာမှာတူရကီနိုင်ငံသားတွေလည်းပါဝင်ပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်လို့အယ်ရှာဘတ်စစ်သွေးကြအဖွဲ့ကပြောဆိုထားပါတယ်။သေဆုံးဒဏ်ရာရမှုအရေအတွက်ကိုဆိုမာလီယာအစိုးရတာဝန်ရှိသူအုပ်ကဒေတာတွင်းမီဒီယာတွေမှအတည်ပြုထားပါတယ်။တူရကီသတင်းဌာနအနာဒိုလူမှာတော့တူရကီကျန်းမာရေးဝန်ကြီးရဲ့အပြောကိုကိုးကားပြီးတူရကီနိုင်ငံသား6ဦးဒဏ်ရာရပြီးဒီထဲက2ဦးအပြင်းထန်ဒဏ်ရာရထားတဲ့အကြောင်းပြောပါတယ်။ပောက်ကွဲမှုအတွင်းတူရကီစောက်လုပ်ရေးလုပ်ငန်းကဝန်ထမ်းတွေဒဏ်ရာရခဲ့တာလို့လည်းသတင်းကဖော်ပြပါတယ်။ပောက်ကွဲမှုကြီးကိုရောတနက်တန်တွေပါကြားခဲ့ရတယ်လို့လည်းဒေသခံတွေကပြောဆိုထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဒုက္ခကမျိုးကြီးတွေမှာစနေနေ့ကထောင်ပေါင်းများစွာသောအမျိုးသမီးတွေဟာ၄ချိန်မြောက်အမျိုးသမီးတို့ချစ်တဲ့ပွဲမှာပါဝင်ကြပါတယ်။ လင်းကွဲတွေကြားတန်းသူညီမာရေးနဲ့အမျိုးသမီးလူအခွင့်အရေးတွေအပအဝင်ကိစ္စရပ်အများပြားအတွက်လှုံ့ဆော်တဲ့အနေနဲ့အခုလိုခြေတက်ကြတာပါ။2019ခုနှစ်မှာသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသက်စာချိန်ဆိုအပီနောက်တနေ့မှာပဲပထမဆုံးအမျိုးသမီးလူအခြေတက်ပွဲလုပ်ခဲ့တဲ့ဝါရှင်တန်မြို့တော်အပအဝင်ဒါဇင်ပေါင်းများစွာသောမြို့ကြီးတွေမှာခြေတက်ပွဲတွေလုပ်ကြတာပါ။လွန်ခဲ့တဲ့3နှစ်မှာစ ာလုပ်ခဲ့ပါတယ်အဲ့ဒီနှစ်ကလွတ်တော်တပ်တန်းဝဲရွေးကောက်ပွဲတွေမှာနေဗာဒါပြည်နယ်ဟာအကြိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်ဖြစ်တာကြောင့်ပါ2019ခုနှစ်ကဆိုရင်လေဝါရှင်တန်မှာပြန်လွတ်ခဲ့ကြပြီအဲ့ဒီအချိန်ကအောက်လွတ်တော်အတွက်ရွေးကောက်ခံခဲ့ကြရတဲ့အမျိုးသမီး102ယောက်ကိုချီးကျူးဂုဏ်ပြုခဲ့ကြပါတယ်ဒီနှစ်နိုင်ငံတော်မှာလုပ်တဲ့ချီတက်ပွဲတွေမှာပါဝင်မှုအစီအစဉ်ထားတယ်လို့2020ပြည့်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေသူအများပြားကပြောထားပါတယ် Women's March ရဲ့လက်ရှိဘူးတဲ့ဥက္ကဋ္ဌဖြစ်သူအီဆာနိုယိုလာကဒီနှစ်ချီတက်ပွဲဟာ2020ရွေးကောက်ပွဲတွေမတိုင်ခင်နောက်ဆုံးချီတက်ပွဲဖြစ်မယ်လို့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ကျမတို့လွန်ခဲ့တဲ့3နှစ်ကစတင်ခဲ့တာကို2020မှာပြီးဆုံးအောင်လုပ်ဖို့အခွင့်အလမ်းတရရှိနေပြီးအဲ့ဒါကတော့သမ္မတထရမ့်ကိုယာရုကဖယ်ရှားဖို့ပါပဲလို့သူကပြောပါတယ
်ဗြိတိန်တော်ဝင်မင်းသားဟယ်ရီနဲ့ဇနီးဖြစ်သူမက်ဂန်တို့ကတော်ဝင်မိသားစုတာဝန်တွေထမ်းဆောင်မှုကနေနှုတ်ထွက်မှာဖြစ်ပြီးတော်ဝင်အသုံးနှုန်းတွေနဲ့သူတို့ရဲ့တော်ဝင်မိသားစုတာဝန်တွေအတွက်နိုင်ငံတော်ဗန္ဒာငွေကိုလည်းရယူတော့မှာမဟုတ်ဘူးလို့စနေနေ့ကဘတ်ကင်ဟမ်နန်းတော်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်လာမယ့်လပိုင်းတွေ့အတွင်2020နွေဦးရာသီမှာဒီအစီအစဉ်သစ်ကိုစတင်တက်ရောက်တဲ့အချိန်မှာတော့မင်းသားဟယ်ရီနဲ့ဇနီးတဲ့မက်ဂန်တို့ကိုတာဝန်ထမ်းဆောင်နေတဲ့တော်ဝင်မိသားစုတွေအဖြစ်ကနေရက်စဲမှာဖြစ်တယ်လို့နန်းတော်ကထုတ်ပြန်ထားပါတယ်။ Sussex မြို့သားဟယ်ရီနဲ့ Sussex မြို့သားကတော့မက်ဂန်တို့အဖြစ်ခေါ်တွင်မှလည်းဖြစ်ပါတယ်။ဟယ်ရီနဲ့မက်ဂန်တို့ရဲ့တော်ဝင်ဘွဲတွေကိုမယုတ်သိမ့်ပေမဲ့လို့လည်းအဲ့ဒီအသုံးနှုန်းတွေကိုတော့ဆက်ပြီးတော့သုံးမှာမဟုတ်ပါဘူး။ဟယ်ရီအနေနဲ့ကတော့တော်ဝင်မင်းသားအဖြစ်ဗြိတိန်ထိနှံအတွက်ဆက်ထမမြောက်နန်းလျာအဖြစ်ဆက်ပြီးရှိနေမှာဖြစ်ပါတယ်။နန်းတော်ကထုတ်ပြန်တဲ့သဘောတူညီချက်အရဝင်းဆာကက်ဆန်နီးကသူတို့နေအိမ်ကိုပြုပြင်မွမ်းမံတာမှသုံးတဲ့နိုင်ငံတော်ဗန္ဒာငွေအမေရိကန်ဒေါ်လာ3.1 billion ကိုလည်းဟယ်ရီနဲ့မက်ဂန်တို့ကပြန်ပြီးတော့ပေးဆောင်ရမှာဖြစ်ပါတယ်။
ပရီးမီးယားလိပွဲစဉ်23ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာထိပ်ဆုံး5သင်းထဲကမန်စီးတီးတည်ကြပြီးချယ်ဆီအသင်းရှုံးမွေးကြုံပါတယ်မန်စီးတီးဟာပဲလစ်နဲ့အင်ကွင်းမှာကစားရပေမဲ့တစ်ဖက်9ခုစီတည်ရလနဲ့တမှတ်ပဲရယူနိုင်ခဲ့တာပါချယ်ဆီကတော့ဝေးကွင်းမှာနျူကာဆယ်ကိုဘေးကိုတကိုးတဲ့နဲ့ရှုံးသွားတာပါတခြားပွဲတွေမှာနော်ဝစ်ကဘိုးမော့ကိုတကိုးကိုမရှိဝူးဖ်စ်ကဆောက်သမ်တန်ကို3-2နဲ့အတိအကျနိုင်ရပါတယ်ဝတ်ဖို့နဲ့စပါးကဂိုးမရှိတည်ကြပြီးဘရိုက်တန်နဲ့ဗီလာဝက်ဆမ်နဲ့အေဗာတန်အာဆင်နယ်နဲ့ရှက်ဖီပွဲသုံးပွဲကတစ်ဖက်တကိုးစီတည်ရလတွေနဲ့အဆုံးသတ်ပါတယ်တနင်္ဂနွေနေ့ပွဲကြီးပွဲကောင်းကတော့ Liverpool နဲ့ Manchester United ပွဲဖြစ်ပါလိမ့်မယ်။နောက်ပွဲတစ်ပွဲကတော့ Burnley နဲ့ Leicester ပွဲပါ။20ပွဲကစားထားတဲ့ Liverpool ဟာရမှတ်61မှတ်နဲ့အမှတ်ပေးစရာထိပ်ဆိုးမှာပြက်ပြက်သားသားဆက်ဦးဆောင်နေပြီး United ကတော့22ပွဲကစားပြီးချိန်မှာ34မှတ်နဲ့အဆင့်5မှာရှိနေပါတယ်။ Man City ဟာအခုပွဲတည်ကြတာကြောင့်48မှတ်နဲ့အဆင့်1မှာဆက်ရှိနေပြီးအဆင့်3က Leicester သင်းတနင်္ဂနွေနေ့ပွဲကိုနိုင်နေဆိုရင်တော့ယာကူကွာခြားချက်ကြောင့် Man City ကိုအဆင့် short ချနိုင်ဦးမှာမဟုတ်သေးပါဘူးခင်ဗျာ။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့တရုတ်သမ္မတရှီချင်းဖင်ရဲ့ခီးစဉ်နဲ့ပတ်သက်တဲ့သုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံဟာလာမယ့်နှစ်ကာလအတော်များများအထိတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကနေလွတ်မြောက်နိုင်ဖို့မလွယ်သေးဘူးလို့မြန်မာနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်မြန်မာနိုင်ငံမှာတရုတ်နိုင်ငံရဲ့ကြီးမားလှတဲ့ရင်းနှီးမြှုပ်နှံမှုနဲ့အကူအညီတွေပါဝင်လက်နက်ကိုင်ပဋိပက္ခအရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာထဲထဲဝင်ဝင်ပါဝင်ပတ်သက်နေတာနိုင်ငံတကာမျက်နှာစာမှာအခိုင်အမာအကာအကွယ်ပေးနေတဲ့အချက်တွေကိုထောက်ပြပြီးအဲ့လိုပြောဆိုကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်တရုတ်သမ္မတရှီကျင်းပင်ရဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအလို့သဘောပါတဲ့နှစ်နိုင်ငံအပြန်အလှန်နားလည်မှုစာကြွန်လွှာပေါင်း30ကျော်လက်မှတ်ရေးထိုးခဲ့ကြတာပါတရုတ်နိုင်ငံဟာမြန်မာနိုင်ငံအတွင်းမှာအရင်စစ်အစိုးရလက်ထက်ကနေရင်းနှီးမြှုပ်နှံမှုအများဆုံးတောက်လျှောက်လွတ်လာတာကြောင့်တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကလွတ်မြောက်ဖို့မလွယ်သေးဘူးလို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်ကမြန်မာအရေးလေ့လာသူဒေါက်တာတင့်ဆွေဖြစ်ပါတယ
်စစ်အစိုးရတက်ပြီးတဲ့နောက်ဆယ်နှစ်ခန်းနားနှစ်လောက်ကြာတဲ့အခါမှာထုတ်ချုပ်နေတဲ့စစ်အစိုးရကနေကတရုတ်ရဲ့လွှမ်းမိုးမှုကြီးစိုးမှုလွန်ပြီးဆိုတော့သူတို့သိလာခဲ့တယ်ဘုဆုံးလည်းပဲအဲ့ဒီကာလာဒီမှာချုပ်ချုံရတဲ့နိုင်ငံသားကြုတ်တွေသဘောတူညီမှုတွေဟာတရားဝင်ဖြစ်တော့ ူသိစိန်တက်တယ် MLE တက်တယ်ဒါတွေကဆက်ရှိတယ်အဲ့တော့အဲ့ဒီနှောင်းမှုတွေကိုကျော်လွားဖို့အင်တာမတ်ခက်တယ်နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာနိုင်ငံကတည်အားရလေတည်ပြီးတော့မှလည်းမငြိမညွတ်နိုင်ငံရဲ့လည်းတည်ငြိမ်မှုမရှိတဲ့အခြေအနေမှာအဲ့လိုကြီးမားတဲ့နှောင်းမှုကိုပြည်သူလူထုတွေကဘယ်လိုနည်းနဲ့ဖြစ်ချင်ပါစေအယုံနိုင်ငံရဲ့နှောင်းမှုဆက်ဖက်မှုဒီဆုံးမှုအောက်ကနေမြန်မာနိုင်ငံကရုတ်ထွက်ဖို့ကြလားလားမမြင်သေးဘူးလို့ပဲမြန်မာက
တရုတ်အစိုးရကအစာပြုတ်တဲ့ရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမှာမြန်မာနိုင်ငံကိုဒစိတပိုင်းထဲသွင်းထားတာကိုကြည့်ရင်အင်အားကြီးနေနေတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံရဲ့အစိတ်အပိုင်းအဖြစ်သိမ်းသွင်းရရောက်တယ်လို့လန်ဒန်မြို့နေသမိုင်းပညာရှင်ဒေါက်တာအောင်ခင်ကထောက်ပြပါတယ်
။များသောအားဖြင့်တော့နိုင်ငံရဲ့အရင်းအမီးပေါ့တရုတ်ကအများဆုံးပေါ့လူလည်းနဲ့ပြောရရင်တော့ဗမာပြည်ကဒီစစ်အာဏာရှင်စနစ်မှာနှစ်ပေါင်း50ကျော်နေလာတဲ့လူမမာကြီးကအခုမှပြန်ပြီးနလန္ဒပဲရှိသေးတယ်။ဒီနလန္ဒလူမမာကြီးနဲ့အင်တာအားကောင်းတဲ့တရုတ်နဲ့သွားပြီးတော့လက်တွဲပြီးလှုပ်တဲ့အခါကျရင်တရုတ်ကစီးပွားရေးရောအတတ်ပညာရောဒီမြန်မာရဲ့အစာပေါင်းများစွာကြီးမားတော့သူကပဲလွှမ်းမိုးသွားမှာပဲနောက်တစ်ခုကတော့အခုဒီရဝင်းလမ်းကြောင်းကလည်းတရုတ်ရဲ့နေချက်ဝါတာတရုတ်ရဲ့ imperialism မှာပဲတရုတ်ကိုပြီးကိုလာရတဲ့အများကြီးပေါ့ဗျာအခုတရုတ်နဲ့ကုန်သွယ်ရေးကိုတရုတ်ကိုအားကိုးလာတဲ့အတွက်ကျန်တဲ့လူတွေကိုမလုံနိုင်ဘူးတရုတ်နဲ့အိန္ဒိယကြားမှာရှိပြီနဲ့အိန္ဒိယရဲ့အင်တာအားနေတယ်တရုတ်ကအင်တာအားကောင်းတယ်အဲ့တော့ကြားလေကြားလေဒီအားကောင်းတဲ့ဘက်ကိုမိခိုတဲ့ဘက်ကိုရောက်သွားတာပဲ
အခုလိုတရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်ကယုံထွက်ဖို့ဆိုရင်အခြားအင်အားကြီးနိုင်ငံတွေနိုင်ငံတကာမဟာမိတ်အုပ်စုတွေနဲ့လက်တွဲလှုပ်သွားနိုင်ဖို့လိုမယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်အဲ့တော့ဗမာနိုင်ငံချီနီမှာအမေရိကန်ပြောင်းစုအကူလို့ရမလားဆိုတဲ့အချက်ကတစ်ချက်ကျွန်တော်တို့လူသုံးတရားပဲရတယ်နောက်တစ်ခါအိန္ဒိယအိန္ဒိယနိုင်ငံနောက်တစ်ခါအာဆီယံပေါ့နော်ဒီအုပ်စုတွေကိုစဉ်းစားပြီးတော့ဗမာနိုင်ငံကဒီနိုင်ငံတကာရေးခင်းပြီးပြည်တွင်းကိစ္စတွေမှာမဟာမိတ်တွေကိုကြိုးစားခဲ့ပါတယ်ကြိုးစားလဲကြိုးစားနေတယ်သို့တော်လည်းပဲအိန္ဒိယပဲဖြစ်ဖြစ်အာဆီယံပဲဖြစ်ဖြစ်ဟာအထောက်အကူရတဲ့မဟာမိတ်ထဲမပူပဲနေတရုတ်နိုင်ငံရဲ့လုံမှုကိုခြေဖြတ်ဖို့မှာအားတော့သေးတယ်သို့တော်လည်းပဲဖြစ်နိုင်စွမ်းရှိတဲ့မဟာမိတ်ပြုမှုတွေကိုကြည့်ရရောအုံပြုရင်တော့ပို့ပြီးတော့မြန်လဲမြန်နေတယ်ဖြစ်လဲဖြစ်နေတယ်လို့ဆိုရတ
ယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာရိုးရွင်းနေကြလာနေတဲ့လူသားအရင်းမြစ်ကဏ္ဍကိုမတီးဆောက်နိုင်တဲ့နိုင်ငံကြီးတွေရဲ့လွှမ်းမိုးမှုအရေးကလွတ်ဖို့မလွယ်ဘူးလို့ဒေါက်တာအောင်ခင်ကပြောပါတယ
်အဲ့တော့ဗမာလူမမာကြီးပြအဲလူမမာကြီးကကိုယ့်အနေကိုမရနိုင်ဘူးဗီယက်နမ်တို့ဘာလို့ကလူမမာမဟုတ်ဘူးသူကကိုယ့်အနေကိုတရုတ်နဲ့ကတ်နေပြီနဲ့ကိုယ့်အကူရနိုင်တယ်အဲ့လူမမာနိုင်ငံတွေကတရုတ်လက်အောက်ဩဇာခံဖြစ်သွားတာပေါ့ဗျာအဲ့ဒါမြန်မာနိုင်ငံသားတွေမှာလူသားရင်းမြစ်အားကောင်းမှုလူတယ် human capital ပေါ့ဗျာဆိုတော့ကျန်းမာရေးပညာရေးနဲ့ကျွမ်းကျင်မှုအားကောင်းတဲ့နိုင်ငံအားရှိတာပဲအဲ့တော့ပြည်သူတွေဆိုပြီးတော့ကျန်းမာရေးမှာလည်းပတ်စမတုံဘူးပညာရေးမှာလည်းမတုံသုံးတဲ့ပညာရေးရတဲ့အတုံးမကြဘူးဆိုတော့နောက်ဆုံးပိုင်းမှာကျွမ်းကျင်မှုလည်းမရှိဘူးအလုပ်သမားတွေကြီးရိုက်တော့လည်းအဆင့်တန်းမရှိဘူးဆိုတော့ဘယ်လိုလုပ်ပြီးတော့သူများနဲ့ပြန်နိုင်မှာလဲ
သမရရှိရဲ့ခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရုတ်အစိုးရရဲ့ရဲဝန်းနဲ့လမ်းကြောင်းစီမံကိန်းမှာတရုတ်မြန်မာစီးပွားရေးဈေးညံစီမံကိန်းရဲ့အဓိကမန္တန်၃ခုဖြစ်တဲ့ကြောက်ဖြူစီးပွားရေးစီမံကိန်းတရုတ်မြန်မာနယ်စပ်စီးပွားရေးဆောင်နဲ့ရန်ကုန်မြို့တော်ဖွံ့ဖြိုးရေးစီမံကိန်းတစ်တို့ကိုအကောင့်ထည့်ဖော်ရေးသဘောတူခဲ့ပါတယ်နိုင်ငံတော်သမရဦးဝင်းမြင့်ကိုတရုတ်နိုင်ငံလာရောက်လည်ပတ်ဖို့သမရရှိချင်းမင်ကဖိတ်ကြားခဲ့ပြီးနှစ်ဖက်အဆင်ပြေတဲ့အချိန်မှာတွားရောက်လည်ပတ်မယ်လို့နိုင်ငံသားကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာပြည်ရနေပြီးတော့အစည်းအဝေးတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့ Frontier မြန်မာမီဒီယာကနေတင်ဆက်ပေးနေတဲ့ဒုအသံအစည်းအဝေးကိုနားဆင်နေပါပြီ
မင်္ဂလာပါရှင်ဒို့အတန်ပတ်စင် focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့လည်းတနင်္လာရီတိုင်းဒေသကြီးတွင်ရှိလက်နက်ကင်အဖွဲ့တွေကသူတို့ရဲ့နေမြေတွေမှာမြေမြုံမိုင်းတွေကိုဆက်လက်ထောင်ထားနေကြဆဲဖြစ်ပါတယ်အဲ့ဒီမြေမြုံမိုင်းတွေရဲ့အကျိုးဆက်ကိုတော့ပြည်သူတွေကခံစားနေကြရပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Moon News Agency နဲ့ဒို့အတန်တို့ဟာ မြေမြုံပိုင်းကြောင့်ဘဝဖျက်ဆီးခံလိုက်ရတဲ့အပြစ်မဲ့ပြည်သူတွေနဲ့စကားပြောခဲ့ပါတယ်။ဒီဆောင်မကို Moon News Agency မှသတင်းတော်ဝန်ဆောင်မွန်ကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ခုနှစ်မှာတမတော်နဲ့ပြစ်ခတ်ရက်စရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာပဋိပက္ခတွေမှထွက်ပြေးတန်းချောင်နေကြတဲ့စစ်ပေးဒုက္ခတွေတွေဟာတို့ရဲ့ကြောက်စရာကောင်းတဲ့အိမ်မက်ဆိုးတွေပြီးဆုံးသွားပြီဆိုတဲ့မျှလင့်ချက်တွေနဲ့နေရက်တွေကိုပြန်လာခဲ့ကြပါတယ်။ဒါပေမဲ့ကရင်ပြည်နယ်မွန်ပြည်နယ်နဲ့တရင်တရီတိုင်းဒေသကြီးကိုပြန်လာကြတဲ့သူတွေကတော့နောက်ထပ်အိမ်မက်ဆိုးတစ်ခုကစောင့်မျှော်နေခဲ့ပါတယ်။ဒီအိမ်မက်ဆိုးတွေကတော့တို့ရဲ့ခြေထောက်အောက်မှာရှိနေတဲ့အရာတစ်ခုပါ
။ဘာတော့လဲ
တို့ပါတယ်နဲ့ပါပါရင်ပါပါနဲ့ကျွန်တော်တဲနေဆိုစိတ်ပြီလောက်ပဲချရတယ်။တရားတော့မီးရှို့ခံလိုက်ရတယ်။တရားနေအဝေးကိုတော့မတွားရဘူး။ကြောက်နေတဲ့ကြားပဲကျွန်တော်ရေခတ်ဖို့ခြံဝင်းထဲမှာလမ်းလျှောက်သွားရင်မိုင်းနေမိတာပဲ။အဲ့ဒီအချိန်မှာကျွန်တော်နဲ့ကျွန်တော်စနေပဲရှိတယ
်။ဒါကတော့မြေမြုပ်မိုင်းနေမိတဲ့အလဲစခန်းကြီးရွာသားတို့ဖြစ်တဲ့နိုင်ကွန်လိုင်းကပြောပြထားတာပါ။မိုင်းနေမိတဲ့တန်ရာကြောက်ညာခြေတော့မှာစတီအစားထိုးတတ်ထားရပါတယ်
။ဘွားတဲ့ဟောင်းလေအေးငမရ
ရလမ်းလျှောက်ရင်အောက်တယ်ပေါ့တစ်ဖက်ဆောင်းနေတယ်ကောင်းသွားရင်လည်းပကတိအခြေအနေနဲ့ဘယ်သူနိုင်ပါ့မလဲအရင်လိုမဖြစ်နိုင်တော့ဘူးကျွန်တော်တို့ပြည်သူလူထုကတော့စစ်တပ်တွေကလာလို့ရင်ဒီလိုပဲခံရတာပေါ့စစ်တပ်တွေအနေနဲ့ပြည်သူတွေကိုအန္တရာယ်ဖြစ်အောင်မလုပ်ပါနဲ့ဝမ်းရည်အတွက်အေးအေးဆေးဆေးပဲလုပ်ကျင်တယ
်မြေမြောက်မိုင်းတွေဆက်တိုက်ပတ်ဝန်းနေတဲ့တရင်တရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာရှိတဲ့ကြောင်ရှာကွင်းဆိုတဲ့နေရာဒေသတဝိုက်မှာတိုင်းရင်းသားလက်နက်ကင်ဖြစ်တဲ့မွန်ပြည်တပ်ပါတီနဲ့ KNU တို့တွာလာလှုပ်ရှားနေတဲ့နေရာဒေသဖြစ်ပြီးနှစ်ဖက်တပ်ဖွဲ့ကနေနယ်မြေအငင်းပွားနေတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ခုနှစ်ကလက်မှတ်ရေးထိုးထားတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်အရမြေမြုပ်မိုင်းဖော်ဆောင်ရေးလုပ်ငန်းကိုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်း EAOS တွေကလှုပ်ဆောင်ရမယ်လို့ဖော်ပြထားပေမဲ့ရှိတဲ့မြေမြုပ်မိုင်းအဟောင်းတွေကိုမဖော်နိုင်သေးတဲ့အပြင်မြေမြုပ်မိုင်းအစ်စ်တွေပါထပ်မံပောက်ကွဲလာတဲ့ကိစ္စတွေကိုတားဆီးနိုင်ခြင်းမရှိခဲ့ပါဘူး။အဲ့ဒီမိုင်းတွေကိုအများစုကခြံသမားတွေနဲ့ရွာသားတွေကနေမိကြတဲ့အတွက်ကြောင့်သူတို့ရဲ့ဘဝတွေပျက်စီးသွားခဲ့ကြတာလည်းရှိပါတယ်။နိုင်ငံမလိုက်ကတော့ကွန်တီစိုက်ပျိုးခြင်းနဲ့အသက်မွေးဝမ်းကြောင်းပြုနေသူတို့ဖြစ်ပြီးမိုင်းနေမိပြီးတဲ့နောက်ပိုင်းမှာခြံထဲကိုမတွားရဲတော့ပါဘူး။အခုချိန်မှာတော့သူ့ရဲ့မိသားစုစောင့်နေရတဲ့အတွက်နေအိမ်မှာပဲဈေးဆိုင်လေးဖွင့်ထားပြီးတော့သူ့ဇနီးဖြစ်သူမိကွန်စွာကတော့သူ့ရဲ့ဘဝဘယ်လောက်ခက်ခဲရှိတယ်ဆိုတာကိုလည်းအခုလိုပဲပြောပြထားပါဗျ။အ
ဟဝိုင်နမဟဝိုင်ကတိဖြည့်ဟကြောက်ကိုဘေးက
တိတတက်လာတော့သမင်းနဲ့မှအောင်စားနေရရင်ပြီးတာပဲလို့အဲ့လိုပဲပြောရမယ်။ကိုကံကြမှာပဲပေါ့ကိုလှုပ်ထားတာရှိလို့ဝှကျွေးရှိလို့ခံရတယ်ကိုကပြည်သူတွေပဲလေစစ်သားဆိုရင်တမျိုးပေါ့မွန်စစ်သားတွေကရင်စစ်သားတွေနဲ့လည်းသူငယ်ချင်းထားထားတာမရှိဘူးရန်ညို့ရန်ဆလည်းမရှိဘူးကိုချံဝင်းထဲမှာပဲလာပြီးတော့မိုင်းထောင်ထားတယ်ဆိုတော့ကိုချံကိုတွားတာဒါပေမဲ့ကိုတဲရှိမှာပဲသူတို့မိုင်းထောင်ထားတာကိုမသိလို့ထိတာပေါ့
နိုင်ကွန်ပလိုင်ကတော့ဒေတာအသွင်းမှာမိုင်းနှိမ့်မိတာတွေကြောင့်အခြားသူတွေရဲ့စောင့်ဝင်နေရေးအခက်အခဲဖြစ်လာမှာကိုလည်းစိုးရိမ်နေမိပါတယ်မွန်ပြည်တပ်ပါတီနဲ့ကရင်အမျိုးသားစီယုံ KNU တို့ဟာဒေသအတွင်းမှာကြီးမားတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဒါမဲ့သူတို့တွေကမြေမြုပ်မိုင်းအစ်စ်ထောင်ထားကြတယ်ဆိုတဲ့အချက်တွေကိုနှစ်ဖက်စလုံးကညှင်းဆို့ထားကြပါတယ်။မွန်ပြည်တပ်ပါတီရဲ့ဗဟိုအလုံးမှုဆောင်နိုင်အောင်မငေးကတော့မြေမြုပ်မိုင်းပြဿနာဟာလက်ရှိငြိမ်းချမ်းရေးတွဲဆောင်ဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေဆွေးနွေးဖို့ကြံရှိနေတဲ့အဓိကပြဿနာတစ်ခုဖြစ်တယ်လို့ဆိုထားပါတယ်။
ဖြစ်ကြကမိုင်းတပ်တော်ဟတာမလို့က
ဒီမြေမြုပ်မိုင်းနဲ့ပတ်သက်ပြီးအခုဆိုတဲ့ခံလူကလည်းအရန်ကြော်လာနေကြတယ်။ဒါတို့ကိုဖြည့်ရှင်းနိုင်ဖို့ကကျွန်တော်တို့ကလည်းညှိနေတော့မနော်။ဒီနေ့နဲ့ရည်တိုင်း GMCF မှာမွန်ပြည်တပ်ပါတီမပါဘူးဆိုတော့ဒီကိစ္စကိုဖြည့်ရှင်းရမှာ KNU နဲ့အစိုးရပါဝင်ပူးပေါင်းရမယ်လေ
။ဒီနေ့နဲ့ရည်တိုင်းဒေတာကြီး GMCF ဒီနေ့အစ်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီမှစားအေယာဝင်းကတော့လက်နက်ကင်အဖွဲ့တွေကိုတိတိကျကျထောက်ပြနေတာကအကျိုးမရှိပါဘူး။ဘာကြောင့်လဲဆိုတော့ဘယ်အဖွဲ့စီကမိုင်းထောင်ခဲ့တယ်လဲဆိုတာကိုပြောဖို့လည်းမဖြစ်နိုင်ဘူးလို့ဆိုပါတယ်
။မိုင်းနာပတ်သက်ပြီးတော့ကျွန်တော်တို့မှာမိုင်းအစ်စ်မဟုတ်ပဲမိုင်းဟောင်းတွေကွဲတာများတယ်။နောက်တစ်ခုကကျွန်တော်တို့ဒီဘက်လှုပ်ရှားမှုက ဟို miss control နဲ့မြင်နေတဲ့အခါကျတော့တချို့အိမ်မှာဆိုရင်မော်ထိုင်ကျုံနဲ့မြင်ရှိတယ်ပြင်ထိုင်ကျုံနဲ့မြင်ရှိတယ်အဲ့လိုပေါ့နော်ဖြစ်တဲ့အခါဒီမှာ facility ကြောင့်ရှိတဲ့အခါကျတော့ပတ်ကွဲသွားတဲ့ mind ပုံမှုတွေဘယ်သူ mind ဆိုကျွန်တော်စီစဲဖို့တော့အခက်အခဲရှိတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီ mind နဲ့ပတ်သက်တဲ့အသိပညာပေးစီစဉ်ပဲလှုပ်ဆောင်နိုင်ပ
ါဒါပြင်မြင်းမြုံမညာဟာအရင်ပတိဝဟဖြစ်တုန်းကထောင်ထားတဲ့ mind တွေဖြစ်ပြီးအသိထောင်ထားတဲ့ mind တွေမဟုတ်ဘူးလို့ကောက်ကွက်ပြောဆိုနေကြပါတယ်2019ခုနှစ်တွင်းကမွန်ပြည်သူပါတီနဲ့ကရင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြပြီးတဲ့နောက်ပိုင်းမှာရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးတစ်ပိုင်းမှာမြေမြုပ်မိုင်းတွေစတင်ပတ်ကွဲခဲ့တာပါမြေမြုပ်မိုင်းတွေကိုနှိမ့်မိပြီးပတ်ကွဲမှုကြောင့်ဒေသခံပြည်သူ9ဦးအပြင်မွန်ပြည်သူပါတီတပ်သားတအူးလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်2018ခုနှစ်အတွင်းမိုင်းပတ်ကွဲမှုကြောင့်89ဦးသေဆုံးပြီး352ဦးဒဏ်ရာရရှိခဲ့ပြီးမြေမြုပ်မိုင်းတွေကိုအစိုးရအဖွဲ့ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါတုံးဆွဲနေကြတယ်လို့ ICBL International Campaign to Ban Landmine နိုင်ငံတကာမြေမြုပ်မိုင်းပိတ်ပင်တားဆီးရေးအဖွဲ့ကထောက်ပြန်ထားချက်အရသိရပါတယ်။မင်းနိုင်လင်းကတော့မြေမြုပ်မိုင်းတွေကိုရှင်းလင်းဖယ်ရှားပေးတဲ့အဖွဲ့တစ်ခုဖြစ်တဲ့ The Whole Trust မှတာဝန်ရှိသူတဦးဖြစ်ပါတယ်။သူကလက်နက်ကင်အဖွဲ့တွေဟာကျေးရွာသားတွေကိုမိုင်းနှိမ့်မိမှာကိုဂရုမစိုက်တဲ့အပြင်ဘူဟာမမြောက်တဲ့နေရာတွေမှာလည်းမြေမြုပ်မိုင်းတွေကိုတမင်တကာရည်ရွယ်ပြီးထောင်ထားတယ်လို့တောင်တန်တရာရှိနေမိတယ်လို့ဆိုပါတယ်။
ဒီရောကပတ်ချိုးကဥမာတွေမလိုက်တားကျွန်တော်ရောကချိုးတော့
တိတဲ့လူတွေတိတဲ့အနေအရာတွေကိုကြည့်မယ်တေချာတုံးတက်ရမယ်ဆိုရင်စိတ်မပြေမှာပြောလို့မရဘူးဖြစ်တဲ့နေရာကကွန်ဂျန်တွေထဲမှာရဘာဂျန်တွေထဲမှာထိတယ်ဆိုတော့တိတဲ့လူတွေကလည်းပြည်သူတွေပဲထိတယ်လေအဲ့ဒီဘက်မှာစစ်ကြောင်းတော်လာမှုရှိတယ်ဆိုရင်တေချာပေါက်စစ်သားတွေကရည်ရွယ်ပြီးထောင်လက်တယ်လို့ယူဆလို့ရပြီမဲ့အခုကတော့အဲ့လိုမဟုတ်ပြန်ဘူးပြည်သူတွေကပြစ်မှတ်ထားပြီးထောင်လိုက်တာပဲလို့ယူဆလို့ရတယ်
ရေဖြူမြို့နယ်အတွင်းမှာရှိတဲ့ဒေသခံတွေဟာအများအားဖြင့်ကွန်တီချန်ရဘာချန်ကိုအတိအကျထားပြီးတော့လောက်ကင်နေကြပေမဲ့မြေမြုပ်မိုင်းအနေရကြောင့်ရဘာတော်မချစ်ရဲတော့ပဲသူတို့အတွက်စောက်ဝတ်နေရဟာအတိအကျအစိမ်းခေါ်မှုတစ်ခုဖြစ်နေတယ်လို့ဆိုပါရယ်ခန်ယူဒုတိယဥက္ကဋ္ဌပရိုဆော့ဝဲထူဝင်းကတော့ဘယ်အဖွဲ့အစည်းမှဒေသခံတွေရဲ့နေရာကိုမိုင်းထောင်ထားတယ်ဆိုတာမသိကြောင်းဒါကလည်းလက်နက်ကင်အဖွဲ့အစည်းတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေရဲ့အကျိုးရလဒ်တွေဖြစ်တယ်လို့ဆိုပါရယ်
ဒီလိုစီအကျိုးဆက်တယ်လို့ကျွန်တော်တို့ပြောလို့ရတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်ရဲ့ဟိုးစပ်ပေါ်လေးတရားတော့အဲ့ဒီဒေသနဲ့အခုရေဖြူရဲ့အမြောက်ပိုင်းမှာရှိတဲ့ဒေသနဲ့များသောအားဖြင့်များသောအပြည့်ကင်းမျိုးသားနေထိုင်လာတဲ့ဒေသဖြစ်တယ်။သို့တော်လည်းပြည်ခရယာဆေးလုပ်ပြီးတဲ့နောက်ပိုင်းမှာမွန်အဖွဲ့ချင်းလို့စတိတ်ပါတယ်ပြည်ခရယာဆေးလုပ်ပြီးတဲ့အဲ့ဒီဒေသမှာသူတို့အချက်များတော့ကျွန်တော်တို့တိုင်းလာတဲ့အဲ့ငယ်ကြီးရှင်းလာတဲ့နောက်ပြီးတော့ကင်းမျိုးသားနေတဲ့နေကြီးနော်နေပြည်တော်နေရာတွေ
မိုင်းနင်းခံထားရတဲ့သူရဲ့အမျိုးသမီးဖြစ်တဲ့မိကွန်စောကတော့ဘယ်သူဘယ်ဝါထောင်ထားပြီးဖြစ်စီဘာအကြောင်းကြောင့်ပဲထောင်ထောင်အဆုံးမှာတော့မြေမြုပ်မိုင်းတွေရဲ့တံပိုးဟာလယ်သမားတွေခြံသမားတွေနဲ့ရွာသားတွေကတာပေးဆက်နေရတယ်လို့ဆိုပါတယ်
ည
ောက်တီမွန်ဟော့ဖော့စင်းတီမဟုတ်ရင်တို့ဒီရေမြေတွေကိုကြိုက်တာလားမဟုတ်ရင်ရရွာပြည်သူတွေကိုပဲရန်ပြုတ်ချင်တာလားမခွဲခြားတတ်ဘူးဒါပေမဲ့အခုမိုင်းကစစ်တပ်ကိုရည်ရွယ်ပြီးထောင်ထားတာမဟုတ်ဘူး။ခြံသမားတွေကိုပဲရည်ရွယ်ပြီးတော့ထောင်ထားတယ်လို့ကျမတို့လိုခြံသမားပြည်သူတွေထိတာ။အဲ့ဒီနေရာတဲဝိုင်းမှာစစ်သားတွေမလာဘူး
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency မှသတင်းတောက်ဝန်ဆောင်မော်ဇာနီနဲ့ဂျရက်တောင်လင်းတို့ဖြစ်ပါတယ်။ဒိုးအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီဆီဇန်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင
်။တိုင်းသားဒေသတွေအပါအဝင်မြန်မာနိုင်ငံဒေသမျိုးစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေတွေကိုတို့အတန်အစီအစဉ်မှာနှาศင်ခဲ့ရတာပ
ါ။ VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တန်ကထုတ်လွှင့်နေတဲ့တနင်္ဂနွေနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့9နှစ်ရည်အထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9483ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းလက်မီတာ190 kHz 1595ပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုတော့စနေည VOA ရဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ပြန်လည်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်နားဆင်ရမှာကတော့ဒီတရုတ်သမရရှီကျင့်မင်းရဲ့ခရီးစဉ်မှာဘယ်သူအမျက်ရသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါတယ်။နှစ်ပေါင်း20နီးပါးပထမဦးဆုံးအနေနဲ့တရုတ်သမရတူဦးအနေနဲ့မြန်မာနိုင်ငံကိုလာရောက်တဲ့ခရီးစဉ်အတွင်းမှာမြန်မာနဲ့တရုတ်ခေါင်းဆောင်တွေတွေ့ဆုံကြသလိုသဘောတူစာချုပ်တွေအများအပြားဆွေးနွေးခဲ့ကြတာရှိပါတယ်။အဲဒီတော့ဒီအခြေအနေတွေကနေသုံးသပ်ဆွေးနွေးထားတာကိုနားဆင်ကြရအောင်ပါ။
လာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့တရုတ်သမရရဲ့ခီးစဉ်ကနေဘသူပို့အမြတ်ရတယ်လဲဆိုတာကိုဆွေးနွေးမှာပါနှစ်ပေါင်း20နီးပါးမှာပထမဆုံးဖြစ်တဲ့တရုတ်သမရရှီချင်းဖြင့်မြန်မာနိုင်ငံကိုရောက်နေပြီးအခုခီးစဉ်အတွင်းမှာပဲမြန်မာထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံတယ်လို့သဘောတူစာချုပ်တွေတော်တော်များများကိုလည်းလက်မှတ်ထိုးပါတယ်ဆိုတော့မြန်မာနိုင်ငံကတရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာဒစိတပိုင်းဖြစ်နေပါနေတယ်လို့ပဲမြန်မာနိုင်ငံအနေနဲ့လည်းဒီနိုင်ငံရေးတတ်မှတ်ရေးရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေတဲ့အချိန်မှာတရုတ်သမ္မတရောက်လာတယ်ဖြစ်ပါတယ်။ဆိုတော့ဒီလိုအပြန်အလှန်လိုအပ်ချက်တွေရှိနေတဲ့နိုင်ငံကြားမှာအခုခီးစဉ်ကဘသူ့အတွက်ပိုအများထွက်တယ်လဲ။ဘယ်နိုင်ငံရဲ့လိုအပ်ချက်ကပိုကြီးမားနေတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ဆိုတော့ပင်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တရုတ်မြန်မာဆက်ဆံရေးကိုစောင့်ကြည့်အခက်ခတ်နေကြတဲ့သတင်းဌာနနှစ်ခုကဒီအေဒီတာနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်။တယောက်ကတော့ကျွန်တော်တို့ AR သတင်းဌာနကဦးအောင်စောပါ။နောက်တစ်ယောက်ကတော့The Voice Channel ကဦးစီရသူဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးစလုံးလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးအနေနဲ့တော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကဒီအခုခီးစဉ်ကနေတရုတ်နိုင်ငံမှာဘယ်သူပို့အမျက်ထွက်တယ်လဲဆိုတာကိုတော့ရေဝီယာသုံးသပ်ပေးစေချင်ပါတယ်ခင်ဗျာဆိုတော့ဦးအောင်စောအရင်သုံးသပ်ပေးပါခင်ဗျာကျွန်တော်တို့ရေဝီယာအနေနဲ့ပြောမယ်ဆိုရင်အခုတရုတ်သမ္မတရှီချင်းဖင်ခီးစဉ်ကဒီမြန်မာနိုင်ငံအတွက်ပေါ့လေစီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများရခဲ့တယ်လို့များရေဝီယာပြောနိုင်မလားခင်ဗျာ
ကျွန်တော်မြင်တာကတော့ဒီဒေါ်ဆန်းစစ်ကြီးတို့အစိုးရအနေနဲ့ကအရင်ကတော့မှားခဲ့တာတွေကိုမှန်အောင်ပြန်ပြင်ရတဲ့အလုပ်တွေကိုလုပ်ရတယ်ရှိတယ်လို့ကျွန်တော်နံပါတ်1သုံးသပ်တယ်။နံပါတ်2ကတော့ဒေါ်ဆန်းစစ်ကြီးတို့ဒီအစိုးရအနေနဲ့ကဒီတရုတ်နဲ့ဆက်ဆံရင်းမှာဒီတော်တော်ကိုသတိထားတယ် cautious ဖြစ်ဖြစ်နဲ့ဆက်ဆံပြီးတော့အခုဒီ MOU ထိုးတဲ့အခါမှာကျွန်တော်တို့တွေ့ရတာပေါ့နော်။အားလို့ထိုးတယ်အဲစီးပွားရေးကဘလောက်ထိုးမြင့်ရလဲဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ထပ်ပြီးတော့နောက်ပိုင်းမှာဆွေးနွေးလို့ရမှာပေါ့နော်ဆိုတော့ဒါတော့ကျွန်တော်မြင်တာကတော့တရုတ်နဲ့မြန်မာနဲ့မှာအခုလက်ရှိမှာဘုံနေနဲ့ကြားနေနေအစီအစဉ်တစ်ခုပြန်ရောက်အောင်အတင်းကိုစူးစမ်းနေရတဲ့ကာလတစ်ခုလို့ကျွန်တော်မြင်တယ်နံပါတ်3ချက်ကတော့ကျွန်တော်မြင်တာကတော့ဟိုတရုတ်ကမြန်မာကိုသူ့ရဲ့ BRI project နဲ့ပတ်သက်ပြီးမြန်မာကိုအရင်ကနေပို့ပြီးတော့လိုရင်းနေဆိုတော့ဒီခေတ်မှာပြရတယ်လို့ကျွန်တော်သုံးသပ်ပါတယ
်။ Okay ဆိုတော့ဒီတရုတ်နိုင်ငံဘက်ကရောအခုခီးစဉ်ကနေပြီးတော့ဗားရီများရခဲ့တယ်လို့ပြောနိုင်မလို့ကောင်းဆုံ
းမဟာဗျူဟာရဆိုရင်တော့ကျွန်တော်တို့ကတရုတ်ကိုတေးလိုက်ရတာအကြောက်ဖြစ်စီမံရေးနဲ့ပတ်သက်ပြီးတော့တေးလိုက်ရတာပေါ့။ကျွန်တဲ့ MOU ထိုးရဆိုတဲ့ကိစ္စတွေ MOU ဆိုတော့ Memorandum of Understanding ဖြစ်တော့အချိန်မီးပြန်ပြီးတော့ဒီလိုပိုင်းချင်းလို့ဖြစ်တဲ့အကြောင်းဟိုကဒီဘက်ပြန်ပြီးတော့ဒါနဲ့ short လို့ရတာရှိပါတယ်ဒါနဲ့မလုပ်ဘူးဆိုလည်းပြောလို့ရတာရှိတယ်ဒါပေမဲ့ကျွန်တော်ထင်တဲ့ agreement ပိုင်းမှာတော့ကျွန်တော်ထင်တယ်ဒီ job fusion နဲ့ပတ်သက်ပြီးကျွန်တော်တို့ဘက်က agreement ပေါ်မျိုးနဲ့တစင်တူပြီးပြရတာရှိတယ်။ဒါပြီးကျွန်တော်လုံးဝတွေ့မှထားတဲ့အချို့ကိစ္စတွေပေါ့နော်။ဘာတွေလဲဆိုရင်ဒီ network data ကဒီကိစ္စတွေပြီးတော့ဒီနေပြီးတော့နားနေပြီးတော့ချောက်ဖြူသွားမဲ့အများထားအများကားလမ်းကိစ္စတွေဒါတွေကိုကျွန်တော်တို့ပြီးလိုက်ရတဲ့ကိစ္စတွေနောက်ပြီးတော့သူတို့ပြောတဲ့ဒီ language တိုင်းမှာကျွန်တော်တို့နားမလည်တာကိုပါလဲဆိုပြန်ကုန်မျိုးတော်အတွက်မျိုးပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းဆိုတဲ့ကိစ္စပါအဲဒါဆိုရင်လည်းဒီအနေနဲ့ပတ်သက်ပြီး information ပေါ့နော်ဒါ public information အတော့အားနေတယ်ကျွန်တော်တို့ဘယ်သူမှသိချာတယ်ဒီအနေနဲ့ပတ်သက်ပြီးကျွန်တော်တို့မသိရတဲ့ကိစ္စပါဒါလည်းနဲ့ပတ်သက်ရင်တော့ကျွန်တော်ထင်တယ်ဒီအစိုးရဘက်ကမျိုးနောက်ပိုင်းမှာတော့ဒါနဲ့ပတ်သက်တဲ့ information တွေပို့ပြီးထွက်လာမယ်လို့ထင်တယ်ဒါပေမဲ့ပြုတ်ပြက်ပိုလမ်းမသိစီမံကိန်းမှာတော့မဟာဗျူဟာကြတဲ့စီမံကိန်းတစ်ချို့ကိုတော့ကျွန်တော်တို့ကခုနကြောက်ဖြူတာမျိုးကျွန်တော်ကမပေးဖြစ်ပေးဖို့ပေးရတာမျိုးလေးတိုကဲဂိမ်းနဲ့မှာကျွန်တော်ဝင်ယူကစားရတယ်ဖြစ်သွားတယ်လို့ကျွန်တော်တုံ့ပြန်ပါတယ
်ဟုတ်ကဲ့ဟိုတစ်ခုရှိတာတော့ပေါ့လေဟိုစောစောကောင်းစောပြောတယ်လို့ဒီဆိုးအနေနဲ့လည်းအရင်ဆေးဆိုးရဆက်ဆက်လက်ထက်ကအခြေအနေတွေကိုအခုမှသူကပြန်ပြီးတော့အဖတ်ဆင်နေရတဲ့အခြေအနေမျိုးတွေရှိတယ်ဟိုတစ်ချိန်တည်းမှာပဲအခုကဒီနှစ်က2020ကမြန်မာနိုင်ငံမှာရွေးကောက်ပွဲတွေလည်းရှိတယ်ဆိုတော့ဘယ်လိုပဲဖြစ်ဒီတရုတ်သမ္မတရဲ့ခီးစဉ်ကဒီကိုလက်ရှိရတဲ့အဆိုးအအတွက်ကိုနိုင်ငံရေးအရာတစုံတရာအထောက်ပံ့ဖြစ်တာမျိုးပေါ့လေစသဖြင့်ပေါ့ကျွန်တော်တို့ဒီလိုအရှုံးမြတ်တွက်ကြရေးဆိုလို့ရှိရင်အခုခီးစဉ်ရှင်းရှင်းပြန်လာသွားခြင်းအပြင်တရုတ်နဲ့မြန်မာမှာနိုင်ငံရေးအရာရောစီးပွားရေးအရာရောဟိုအတားရတယ်လို့ပြောမယ်ဆိုရင်ဘယ်လိုမှမပြူရတယ်လို့ပြောလို့ရမလဲ
အာဒီလက်ရှိမြန်မာအဆိုးအအပို့ပေးတာလို့ပြောလို့ရအောင်နိုင်ငံရေးအတွက်မယ်ဆိုရင်တော့ဒါကြောင့်လို့ဆိုဒီရင်းမြန်အဆိုးရနည်းနည်းကတော့ဒေါ်ဆန်းစီစီအဆိုးရဒီဂရီကုတ်ဒီကိုပေးတဲ့ဂရီကုတ်တွေကိုတီမဲ့လူတွေဖြစ်တယ်အဲသူနဲ့ပတ်သက်ရင်ဒီမိတ်ကလို့ပြောလို့ရတယ်အတေချအလုပ်တွေရှေ့ဆက်ပြီးလုပ်လို့ရမယ်သူဒီနောက်ထပ်တန်းတစ်ခုဆက်ရှိနေတယ်ဆိုနောက်ထပ်တန်းတစ်ခုဆက်ရှိနေမယ်ဆိုတော့လေအဲတရုတ်နဲ့ပတ်သက်တဲ့စီမံကိန်းတွေမှာပို့ပြီးတော့ account ထဲပို့ပြီးတော့လုံးဆောင်နိုင်မယ်လို့ထင်တယ်ဆိုတော့အဲတုံ့ပြန်ချက်တွေတော့အများရှိတယ်ဒါကြောင့်လဲဆိုရင်ပြုတ်ခဲ့ဒီဒီစီးနင်းရောက်ခင်မှာလာတဲ့ဒီ advanced team ရဲ့အဆိုရဆိုရင်ဒီခီးစဉ်ကတကယ်24နာရီပဲကြာတယ်ခီးစဉ်ဖြစ်ပါတယ်အဲတခြားနိုင်ငံတွေကိုတွားနေဆိုနှစ်ရက်ကြာတယ်သုံးရက်ကြာတယ်။ဟိုရင်တော့ကဟာလာဒီစစ်စိုးရတဲ့ထက်မှာဆိုတော့လာတဲ့ဒီဝန်ကြီးချုပ်တွေတမရတွေခီးစင်နဲ့သုံးရက်နဲ့လေးရက်ကြာတယ်ခီးစင်ရှိပါတယ်။ခု24နာရီပဲကြာတယ်ခီးစင်မှာတရုတ်ကကျွန်တော်တို့ဘက်ကမျှော်လင့်ထားတာကဘာလဲဆိုတော့ပို့ပြီး symbolic ဖြစ်တယ်။နော်။တရမန်ကြီးရပို့ပြီးတည်ထောင်တဲ့ဟာမျိုးပဲဆက်ဆံယူပို့ပြီးတော့ခိုင်မြောင်တိဆောက်တဲ့ဟာမျိုးပဲသူလိုချင်တာလို့ကျွန်တော်တို့ပြောခဲ့တာဖြစ်ပါတယ်အဲ့ဒါမဟုတ်ဘဲနဲ့မြန်မာပြည်ပြောနေလို့ပြည်စုံတို့တခြားစီမံကိန်းတွေအတွက်တရုတ်ကယူသွားမယ်လို့အဲ့ဒါနဲ့တော့ပတ်သက်တဲ့ limit ကိုအဲ့ဒါပြောင်းအောင်ယူသွားမယ်ဒါမဲ့ထိုးသွားမယ်သဘောတူညီယူသွားမယ်ဆိုတဲ့ဟာတို့မဟုတ်ဘဲနဲ့ဆက်ဆံယူပုံပြီးတင်ခိုင်မြောင်တိဆောက်ရမယ်ဆိုတဲ့သဘောမျိုးနဲ့လာတယ်ဆိုတော့ကျွန်တော်ဒီခီးစဉ်တိုင်ကလေးကကျွန်တော်တို့တည်ထားပြီးတာဖြစ်ပါတယ်ဒါကြောင့်လည်းဒီခီးစဉ်တိုလေးမှာပဲတရုတ်ဒီဒီ MOU တော့ပုံစံချကိုသူရအောင်ယူသွားတယ်။အချိန်နဲ့မှာပဲဒေါ်လာ30ကျပ်အစိုးရနဲ့ပတ်သက်ပြီးသူထောက်ခံနေဆိုတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာပြသွားတယ်ဆိုတဲ့အခါကျတော့2015မှာလည်းဒေါ်လာ30ကျပ် acquisition ဒီအတိုက်ခံခေါင်းဆောင်ပေါ်ကနေဖိတ်ခဲ့တဲ့တရုတ်ရဲ့အဲတင်နေကပြောကြတဲ့ဟာတွေပြန်ပြီးလေ့လာမယ်ဆိုရင်တော့ကျွန်တော်ထင်တယ်မြန်မာအစိုးရဘက်ကပို့ပြီးတော့အနှက်ပို့ရသွားတယ်လို့ပြောလို့ရမယ်တော့ကျွန်တော
်ဟုတ်ကဲ့ဟိုနိုင်ငံရေးရတော့သူတို့ကအမျက်ကြံနေတာပေါ့နော်ဆိုတော့ကျွန်တော်အခုလောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလိုက်မှမှရှိနေပါတယ်အမေရိကန်ပြည်ထောင်စုကကိုလမောင်ဖြစ်ပါတယ်ကိုလမောင်သဘောထားဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမင်းမြန်းလို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါဗျာခေါ်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အမြင်ကတော့နှစ်ခုနှစ်ဖက်လုံးအကျိုးရှိတဲ့ခီးစင်ပါနောက်တစ်ခုကဟိုရန်ကုန်မြို့တော်ဝန်ထမ်းချုပ်တဲ့စာချုပ်ဆိုရင်တော့ရန်ကုန်ကကျွန်တော်တို့မိတ်ဆွေတွေကပြောတယ်ရန်ကုန်တရုတ်ကမျိုးလာတယ်တယ်လို့တရုတ်မျိုးလာတယ်တယ်လို့တော့ပြောကြတာပေါ့ဗျာဒါတော့တရုတ်မြတ်ပါပေါ့ဒါပေမဲ့ကျွန်တော်အနေနဲ့ပြောချင်တာတော့ဟိုဆိုတော့ဟိုကောင်ဆိုလည်းပြောရတယ်ဒီ MOU 33ချက်ထိုးတဲ့အခါမှာအမျက်ထွက်တာတော့ဒေါအောင်ဆန်းစုကြည်တို့ထက်ဘာကြောင့်လဲဆိုတော့ဟိုကျွန်တော်ဗမာတွေပေါ့ဗျာဗမာတွေနဲ့ဗမာပြည်သူတွေတိုင်းသားတွေပဲသိတဲ့အသိရသမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိတယ်ဆိုတာဒါကျွန်တော်တို့ပဲသိရလေဟိုတရုတ်နိုင်ငံသားတွေနိုင်ငံသားတွေအနေနဲ့ကတော့သမရရဲ့အထက်မှာဒေါအောင်ဆန်းစုကြည်ရှိရဆိုတာသိကင်မှသိပါအဲ့တော့အခုကျွန်တော်မေးချင်တဲ့မေးခွန်းတစ်ခုပေါ့ဗျာအဲ့ဒါကတော့အခုဒေါ်အောင်ဆန်းစုကြည်နဲ့အဲတရုတ်သမ္မတနဲ့လက်မှတ်ထိုးတာဥပမေးမပါဘူးပေါ့ဗျာဥပမေးသမ္မတချင်းချင်းမဟုတ်ခင်နဲ့ဒေါ်အောင်ဆန်းစုကြည်နဲ့လက်မှတ်ထိုးတဲ့ဥစ္စာနောက်ဆက်ဆက်မှာ ဒီဥစ္စာတရားဝင်ဖြစ်ပါမလားဥပဒေရတရားဝင်ဖြစ်ပါမလားနိုင်ငံကစာရင်းစာညွန်းတွေရဥတရားဝင်ဖြစ်ပါမလားဆိုတာကျွန်တော်သိကြတယ
်ဟုတ်ကဲ့ကိုလာမောင်ဆွေးနွေးရတော့မေးမြန်းတာကိုကျေးဇူးပါဟိုဆိုတော့ကျွန်တော်တို့နားလည်မှုအရာဆိုလို့ရှိရင်တော့ဒါနိုင်ငံကောင်းဆောင်နေချင်းချင်းချမ်းမှချုပ်တဲ့စာချုပ်တွေကရေဝီအားဖြင့်ကတော့တရားဝင်ပါတယ်ဟိုအရင်တော့ကသာကျွန်တော်တို့ဒီစစ်ဆိုးရိုက်လက်ထက်မှာဒီစာချုပ်တွေအတီးဖြစ်မဖြစ်ဆိုတော့မေးခွန်းရှိရမယ်အခုဆိုးရတော့ဒီရွေးကောက်ပွဲနဲ့လည်းတက်လာတဲ့ဆိုးရတရားဖြစ်တဲ့အတွက်ဒီဥပဒေတွေကနိုင်ငံကစာရင်းစာညွန်းတွေနဲ့ကန့်ညီမယ်လို့ကျွန်တော်ရေဝီအားဖြင့်နားလည်ပါတယ်ဆိုတော့ဆရာဦးစည်ရသူကြီးကျွန်တော်အရင်ဆုံးဟိုတုံးတက်ပေးစီခြင်းနဲ့အရောက်ပေါ်လေဒီခုကျွန်တော်တို့တရုတ်သမ္မတရောက်နေတဲ့ခီးစဉ်မှာရေဝီကတုံးတက်မယ်ဆိုရင်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်စီးပွားရေးအရာပဲဖြစ်ဖြစ်နိုင်ငံရေးအရာပဲဖြစ်ဖြစ်ဘာတွေများကြံခဲ့တယ်လို့ပြောလို့ရမလဲ
အဲ့တော့ဟောင်းနေတော့ကတ်နေတာပေါ့ဗျာအခုတောင်ဆန်းစုကြည်ကလည်း ICJ မှာသွားပြီးတရားဆိုင်ထားတာလည်းဒီကြားပြတ်ဆုံးဖြတ်ချက်ကဒီနောက်တစ်ပတ်ဆိုရင်ကျွန်တော်တို့ကထွက်မှာပေါ့ထွက်မှာပေါ့ဆိုတော့အဲ့ဒီကောင်တွေကကွက်တိလို့ဖြစ်နေပေါ့နော်ပြီးတော့ဟိုရှီကျင့်ပြင်ကလည်းတကယ်တော့ကျွန်တော်190စန်တမန်ကြီးဆက်ဆံရေး190ကြီးလာဆိုရင်လည်းတကယ်တော့အဲ့ဒီကောင်ကျွန်တော်လာမှပြည်မှာဆိုတော့ဗျာပြောရရင်တော့ဒီချိန်နဲ့ကြိုက်ပြီးတော့လာတယ်လို့ဖြစ်နေပေါ့နော်အဲ့ကကြတော့ဟိုဘာပြောတရုတ်ကတော့ကနံပါတ်1နိုင်ငံဖြစ်နေတဲ့ခါကျတော့တရုတ်ကမြန်မာဘက်ကဝင်ရလိုက်တဲ့အတွက်သူကတော့ဒါကတော့ဟိုမိတ်ဆွေကောင်းဆိုတဲ့ဟာကိုပြလိုက်တာပေါ့နော်ဗမာအနေနဲ့ကလည်းဘာပြောပြောတော့ဒါတရုတ်ကဝင်ရလိုက်တယ်ဆိုတော့အားတော့ရှိသွားတာပေါ့နော်နောက်တစ်ခုကတော့ဘာလဲဆိုတော့ဟိုဒီတရုတ်ရဲ့အရေးပါတဲ့နိုင်ငံပေါ့လို့ဒီဘက်လန်လို့မှမြန်မာကဒီဘာပြောဒီအိန္ဒိယသမုဒ္ဒရာထွက်ပေါက်လို့ဖြစ်တော့တရုတ်ကဟိုဘက်မှာထိုင်ဝမ်နဲ့ပိတ်နေတာဟိုဘက်ကျွန်တော်သမုဒ္ဒရာဘက်ချမ်းမှာဆိုတော့ဒီဘက်အိန္ဒိယသမုဒ္ဒရာဘက်ကိုထွက်လာရင်တော့သူက two ocean country ပေါ့လေဒါသမုဒ္ဒရာနဲ့ဆင်းတဲ့နိုင်ငံကျွန်တော်တို့ဖြစ်သွားရတယ်ပိုးတော့သူကလွတ်လပ်သွားတယ်တစ်ချိန်တည်းမှာပဲအမေရိကန်လည်းသူက Indo Pacific ဆိုပြီးတော့သူကအိန္ဒိယသမုဒ္ဒရာ Pacific သမုဒ္ဒရာအဲ့နှစ်ခုနဲ့သူကညှပ်ပြီးတော့ဒါတရုတ်ကိုဆိုဗီယက်ပြည်အောင်စုနဲ့စစ်အေးအေးလို့ပြန်ထိမ့်မဲ့ဟာမျိုးတွေရှိနေခါကြတော့ဒါကတရုတ်ရဲ့ခုနလိုမျိုးပေါ့ဗျာစီးပွားရေးမှာလည်းမကဘဲနဲ့နိုင်ငံရေးမှာပါသူကမြန်မာအရေးပါတဲ့နေရာကိုကျွန်တော်ရောက်သွားတဲ့သဘောတော့မြင်ရတယ်ပေါ့နော်တစ်ဖက်မှာကြတော့လည်းမြန်မာကခုနကရွေးကောက်ပွဲရလဲဒီနေ့ဆိုရင်ကျွန်တော်လုတော့မယ်ဆိုတော့ဘာပြောတာနံပါတ်1ကောင်းဆောင်တယောက်ကငငယ်စိတ်ပြီးကောင်းဆောင်လာလိုက်တဲ့ခါကျတော့လက်ရှိအစိုးရတော့ကတော့သူကဘာပြောပြောတော့အမြင်တော့ကျွန်တော်တို့လှသွားတယ်ပေါ့နော်နောက်ပြီးတော့ဟိုလူတွေစိုးရိမ်နေကြတဲ့ဒီမြန်မာနဲ့တရုတ်ဆက်ဆံရေးကြတဲ့မှာတကယ်စူးညောင်းခလုတ်လို့ဖြစ်နေမြေဆုံစီမံကြီးဒီကိစ္စတွေပါလေလဲဘာပြောပြောခြံသွားတယ်ဆိုတော့ဟိုသမားရှိချင်းဖြစ်နေတရုတ်ကတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေလက်ရှိအစိုးရရဲ့အခြေအနေကိုမြင်နေပေါ့နော်နောက်တစ်ခုကတော့စီးပွားရေးကပြောမယ်ဆိုရင်တော့ဘာပြောပြောဒီကျောက်ဖြူလိုပါလို့ကဒီနှစ်ထဲမှာတခြားစီမံကိန်းတွေပါဘာလို့ပြောစပြစ်မယ်ဆိုရင်တော့ဒါငွေတွေကျွန်တော်စီးပွားရေးတွေဝင်လာလို့ရှိတယ်ဝင်လာရင်ဘာပြောဝင်လာတဲ့အတွက်ကြောင့်ဘာပြောဝင်ငွေလက်ပတ်စီစဉ်ပြီးတော့လူတွေစီတော့ရောက်သွားနိုင်တဲ့အတွက်ဘာပြောတော့ရွေးကောက်ပွဲဝင်ငန်းကြီးချိန်မှာတော့စီးပွားရေးချိန်တွေကတော့ဘာပြောပြောလှုပ်လာနိုင်တယ်ပေါ့နော်ဘယ်လောက်လှုပ်မလဲကတော့ကျွန်တော်တို့သူတို့ရဲ့ဒီသဘောတူချက်စာချုပ်တွေကိုကြည့်မှာပဲသိမယ်ဆိုရင်အဲ့ဒါကြတော့မြန်မာဘက်ကကြတော့လေနံပါတ်1ကောင်းဆောင်က19နှစ်ပြည့်မှာကျွန်တော်တို့လာလိုက်တာဖြစ်တယ်ပြီးတဲ့အခါကျတော့ဒါဒီကောင်းဆောင်တော့၃ယောက်ပဲကျွန်တော်လာဦးသေးတယ်ပေါ့နော်အရင်တိတ်ချောင်းခေ1988ကကျွန်တော်လာတယ်ပြီးတဲ့ခါကျကျန်စီမင်းက2000ခုနဲ့မှလာတော့ဟိုပြီးရင်အဲ့အရင်လာခဲ့တဲ့ပုဂ္ဂိုလ်တွေကလည်းအခုသမရရှီကျင့်ဖင်ကတော့အာနာအရှိဆုံးပေါ့နော်မော်စီတုံးပြီးရင်အာနာအရှိဆုံးလို့ပြောတယ်တရုတ်ပြည်ကလည်းဟို2ယောက်ခက်ကတယ်အင်အားတောင့်နေတဲ့အတွက်ကြောင့်မို့လို့မြန်မာပြည်အတွက်တော့အရင်သမရ2ယောက် sorry အရင်နံပါတ်1ကောင်းဆောင်2ယောက်လာတဲ့ကိုပို့ပြီးတော့မှ၄နဲ့တယ်လို့ကျွန်တော်ပြောရမယ်ပေါ့နော်အချိန်ကတော့တူတယ်ဒါပေမဲ့ကိုဝါရီဟိုင်လည်းများတယ်ဆိုတဲ့ခါကျတော့ဘာပြောပြောတော့ဗမာဘက်ကလည်းတစုံတရာတော့ကျွန်တော်ရလိုက်တယ်လို့ထင်တယ်ဒီဥပကအဓိကလိုချင်တာကတော့ကြောက်ဖြူစီမံကိန်းဖြစ်တယ်ဆိုတော့ကြောက်ဖြူတော့ဗမာဘက်ကတော့ပေးလိုက်ရတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဆိုတော့ဟိုရေဝီကကျွန်တော်တို့တုံးသက်မယ်ဆိုတော့ဒီခီးစင်မှာတရုတ်နဲ့မြန်မာကြားမှာဟိုဘသူကပိုအမြတ်ထွက်တယ်လို့ရေဝီကပြောနိုင်မလဲကိုဆရာစီသူ
မြန်မာကတော့လေပြောရရင်တော့အောက်စီးယားငွေကရောက်နေပါဗျာခုနကလိုမျိုးဒီလက်နက်ကိုင်တဲ့ကိစ္စကြတော့လည်းတရုတ်ကဖဲကင်ထားတယ်ပြီးတဲ့အခါကျတော့ ICJ တို့ဘာလို့ပတ်ချာတရားရုံးနေနိုင်ငံတကာတရားရုံးနေမှာယင်ဆိုင်ရတဲ့အခါကျတော့လည်းအောက်စီးယားရောက်နေပေါ့နော်အောက်စီးယားရောက်တဲ့သူကဘာပြောတော့အခုချိန်မှာတော့ level တော့တွေးလိုက်နိုင်တယ်လို့ပြောလို့ရတယ်ပေါ့နော်တမရရှိချစ်ဖြင့်ကဘာပြောအခက်အခဲဖြစ်နေတဲ့ချိန်မှာရောက်လာတယ်ကိုကသူ့ကိုအရင်ကတော့တော်တော်တွေးရတဲ့အခါကျတော့ဟိုတော့ပါတော့ဗျာဒီပေါ်ရန်19နိုင်ငံလောက်နိုင်ငံ20လောက်ရှိရတဲ့မှာမှာကိုကတွေ့ရတယ်ဆိုတော့အချိန်လည်းမရဘူးပေါ့နော်အခုကတော့ကိုယ့်အိမ်ကမှာကျွန်တော်တွေ့ရတယ်ဆိုတော့ကျွန်တော်မြင်ကတော့ဗမာနေနဲ့အောက်ကြီးရကစားရတဲ့ဗမာနေနဲ့ကတော့မဆိုးဘူးပဲကျွန်တော်ပြောလို့ရမယ်နော
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရီပြဖို့ထားတာနောက်အတန်နေနဲ့ပြဖို့ထားရလေတချို့လည်းရှိနေပါတယ်ဆိုတော့ဒီထဲအစာတချို့တော့ကျွန်တော်အရင်ဆုံးဖော်ပြချင်ပါတယ်စာတစောင်းကတော့ဟိုခိုင်ယိုးမှာဆိုတဲ့တော်တာရှင်ရဲ့ပေးစာပါမဆုမွန်ဖတ်ပြပေးပါဦးခင်ဗျ
လူပဲရင်တွေးနဲ့ဆိုရင်တရုတ်ဘက်ကပို့ပြီးတော့အကျိုးများစေပါတယ်တရုတ်မှာအနာတရဒဏ်ရာတွေမများဘူးအသာစီးပဲရှိတယ်အဘဲကြောင့်ဆိုတော့တရုတ်ပြည်တွင်ကပြဿနာတွေကငြိမ်သက်တယ်စီးပွားရေးကောင်းမွန်တဲ့ဖွံ့ဖြိုးတိုးတက်တယ်အဲ့ဒါတွေကသူတော်ဘာနိုင်ငံတွေနဲ့ပေါင်းကူးဆက်ဆံရင်းလက်ပြလုံမှု policy အသာစီးရမှုတို့ကိုအားသင့်လောင်းစေတာပေါ့မြန်မာနိုင်ငံကတော့ကိုယ့်ရဲ့ပြည်တွင်မှာလူအားနာရှင်အားနာဖြစ်အောင်စစ်မှန်တဲ့ပြည်ထောင်စုတစ်ခုကိုအခုထက်ထိမတည်ဆောက်နိုင်တာကတတမန် policy အရာအလိုလိုတိမ်ငယ်အတနာခံမှုမျက်နာငယ်ငယ်ရသိပ်စိတ်ဖြေဘဝနဲ့ကဲနာတစ်ပင်လိုမိဖွဲ့ဆက်ဆံရေးပါပဲအမျက်ထက်အရင်မရှုပ်ရုပ်တမဲပဲဖြစ်မှာပါတိတ်တော့မမျှော်လင့်ပါဘူး50 50တောင်အပြန်လန်မဟုတ်ဘဲနဲ့မြန်မာဘက်က25ရာခိုင်နှုန်းလောက်ပဲရှိမှာပါနောက်ပြီးတော့ ICC အတွက်လက်ဆောင်ပဏာကိုတရုတ်စီကိုကြိုပေးထားတဲ့သဘောမျိုးလည်းတက်ရောက်နိုင်တယ်လို့မြင်မိပါတယ်ဒါဟာလဲဝစ်ကြွေးအဆက်ဆက်ကိုရီထွင်လိုက်တဲ့ဇက်ဝင်ကန်ဒရမာပြကွက်အဆက်တွေပါပဲ။နောက်ဆုံးအနေနဲ့ဆွေးနွေးချင်တာကတော့ပြည်တွင်းမှာပြည်တော်စုနိုင်ငံသားအချင်းချင်းသာတာတူညီမျှမှုမရှိနေသမျှကာလပတ်လုံးတရုတ်ပေါက်ဖော်ကတော့နှကန်းနေစီဆိုနေအောင်ပါပဲလို့တင်ပြဆွေးနွေးချင်ပါတယ်။ကျေးဇူးတင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့ခိုင်ယိုးမဆိုတဲ့သောတာရှင်ရဲ့စာပါနောက်ထပ်စာတချို့လည်းရှိနေပါသေးတယ် Facebook ပေါ်မှာကျွန်တော်တို့မှတ်ချက်ပေးထားတာပါ။မအေးတန်တာကျော်ဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါ VOA တော်ရရှင်မက်ထွေးကအခုလိုဆူလာပါတယ်အခုခီးစဉ်ကတော့အကျွေးရှင် NRG တရုတ်ဘက်ကအာသာနေမှာပါတယ်ဒါမဲ့လည်းအမှန်တရားကပြည်သူကိုမျက်ကွယ်မပြုတ်ဘူးဆိုရင်စစ်တပ်နဲ့အစိုးရတို့ဥဆောင်သွားနေတဲ့တရုတ်နောက်လိုက်ကွန်မြူနစ်စနစ်လမ်းကြောင်းကအမှန်တရားရဲ့တစ္ဆာကြောင့်ပြည်သူလိုလားတဲ့ဒီမိုဖက်ဒရယ်နီးလဲပြည်သူဘက်ပြန်ပြီးတော့လှည့်လာနိုင်ပါတယ်လို့သူရေးထားပါတယ်အောင်အောင်ဆိုရဲနောက်ထပ် Facebook အကောင့်ပိုင်ရှင်ကတော့တိုင်းသားတွေအတွက်မဟာလူမျိုးကြီးဝါရတွေနဲ့လှုပ်ဆောင်နေတဲ့ခေါင်းဆောင်တွေနဲ့နှိုင်းရှင်တော့တရုတ်စားပြီးတော့ကျန်တဲ့ဟာကိုတိုင်းသားတွေစားရရင်လဲကျေနပ်နေရမှာပါပဲအဓိကတိုင်းသားတွေကိုတရုတ်ကကူညီပြီးတော့လူမျိုးကြီးဝါရလက်အောက်ကလွမြောက်စေချင်တယ်ဗျာတဲ့ဒါကသောရရှင်အောင်ရဲ့အမြင်ပါနောက်ပြီးတော့အောင်ကျော်ဟင်းဆိုတဲ့ VOA သောရရှင်ကတော့မင်္ဂလာပါ VOA ဝိုင်းတော်သားများခင်ဗျာကျွန်တော်ကရခိုင်ပြည်နယ်မန်အောင်ကျွန်းကအောင်ကျော်ဟင်းပါတရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်မှာ AR ကိုကာကွယ်ဖို့ကြေလောင်စွာတောင်းဆိုနေကြပြီးတော့ကြောက်ဖြူရေနဲ့စိတ်ကန်းကိုထိုးကြွေးတာပြည်အောင်စုစိတ်တက်လာဗျာရခိုင်ပြည်မှာဘာပဲလှုပ်လှုပ်ရခိုင်လူတို့ရဲ့အသံတွေမကြားကြင်အောင်ဆောင်ပြီးတော့မျက်ကွယ်ပြုထားတာဒီမိုကရေစီအစိုးရလားဗျာရခိုင်ပြည်နယ်ကထွက်တဲ့တယံဇာတာတွေရောင်းပြီးတော့စစ်လက်နက်တွေဝဲရခိုင်လူတို့ကိုပြစ်တက်နေတာခွင့်တူညီမှုဝါရဖြူစင်နဲ့မြေလားဗျာရခိုင်ပြည်နယ်ကိုလူအခွင့်ရေးကင်းမဲ့စုံဖြစ်နေတတ်မှတ်ထားပြီလားဆိုတာကိုကျေးဇူးပြုပြီးတော့ဖြေကြားပေးကြပါလားဗျာဘလို့အကြောင်းအရာတွေနဲ့ပဲရှင်းပြန်ရှင်းပြန်အမြဲလိုလိုအရှုံးတွေနဲ့ပဲရင်ဆိုင်နေရတဲ့ရခိုင်တိုင်းသားတွေဟာပြည်ထောင်စုဆိုတဲ့အကြောင်းကိုကြားရတာနဲ့အသေးနာလုံးလို့ပါဗျာဆိုပြီးတော့အောင်ကျော်ဟင်းဆိုတဲ့ဒီရခိုင်ကတော်ရရှင်ရေးလာပါတယ်ရှင
်ဟုတ်ကဲ့ဒီရခိုင်ပြည်နယ်ကဒီတော်တရှင်ဆက်မတော့ဒီတရုတ်ကလုံးမစီမံငင်းနေပုံမကျင်တဲ့ချက်တွေအထင်ရှားတွေ့နေရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းကျွန်တော်ဒီပြည်နယ်ဆွေးနွေးမဲ့ပုံကိုယ်တွေကိုဆွေးနွေးစီချင်ပါတယ်ဟိုဒီလိုတရုတ်နိုင်ငံစီမံငင်းနေကြောင့်မြန်မာနိုင်ငံမှာဖွံ့ဖြိုးလာနိုင်တယ်ဆိုရင်လည်းပဲဒီလိုမကျင်တဲ့ချက်မျိုးတွေပြဿနာတွေဟိုပိုကြီးလာမယ်ဆိုရင်တကယ်တမ်းပေါ့လေဟိုနှစ်ဖက်စလုံးအကျိုးရှိမယ်ဒီလိုဝင်းဝင်းအခြေအနေမျိုးဖြစ်လာမယ်စာနင့်နာစရာတွေရောဖြစ်မလာနိုင်ဘူးလေဆက်စွားကျွန်တော်တို့ပြောသလိုပေါ့လေဟို NRI အတွက်နိုင်ငံရေးအထောက်ခံမှုတွေရလာနိုင်တယ်ဆိုပေမဲ့လည်းပဲဒီလိုကိစ္စမျိုးတွေကြောင့်ပြန်ပြီးတော့ NRI ပေါ်မှာထောက်ခံမှုတွေရော့ကျတာမျိုးနောက်ပြီးတော့တရုတ်နိုင်ငံအနေနဲ့ဆိုရင်လည်းဟိုမြေဆုံကိစ္စကိုစန့်ကျင်တဲ့ကိစ္စမျိုးတွေလို့ပြဿနာတွေပေါ်ခဲ့ဘူးလားဆိုတော့ဒီလိုကြောက်ဖြူကိစ္စလိုမျိုးတွေမှာစန့်ကျင်မှုတွေပေါ်လာခဲ့မယ်ဆိုရင်ရောဟိုသူ့အတွက်နင့်နာစရာတွေမရှိနိုင်ဘူးလားကိုအောင်စောအရင်ဆွေးနွေးပြပါလားခင်ဗျာ
ဒီကကျွန်တော်အဲ့ဒီဟာနဲ့ပတ်သက်ပြီးကြောက်ဖြူကိုပြောရမှာပဲねကျွန်တော်တို့လည်းဒီခီးစဉ်တိုင်းကမှာရေးခဲ့ပြောရ opinion piece လို့ပြောရတယောက်ကကျွန်တော်တို့ကိုဖြစ်ချင်တာကအားနဲ့ချိနေတဲ့နိုင်ငံတစ်ခုဖြစ်နေအင်းကျင်တာလားအားနဲ့ချိနေတဲ့နိုင်ငံတစ်ခုနဲ့ညီမှပဲဖြစ်အောင်လုပ်ပေးမှပဲတယောက်ရဲ့ရင်းဝင်တဲ့ကိုကျွန်တော်တို့မြန်မာနိုင်ငံပြန်ပြီးဝင်တယ်လို့တယောက်ကတွက်နေတယ်ဆိုရင်တော့ကျွန်တော်တို့ဒီအခုလိုပဲ free state ဖြစ်နေသွားနေမှာပေါ့နော်အဲ့တော့ဒေါ်ဆန်းစုကြည်ကိုရင်ကလည်းတရုတ်သမ္မတကြီးနဲ့ဒီနေ့တွေ့တဲ့အခါမှာဒီနေဆက်မှာရှိတဲ့တိုင်းနာစနေကိုင်းနဲ့သူတွေနဲ့တပတ်ပြီးတော့ပြောခဲ့တဲ့ဆိုတဲ့အခါလေးကိုကျွန်တော်တို့အခုနောက်ဆုံးပိတ်သတင်းနေရသိရတာပေါ့နော်ဘာလဲဆိုတော့အဲ့ဒါကတော့ဒီတိုင်းနာစနေကိုင်းအခွင့်အရေးတွေကို buffer zone ဖြစ်နေအကြမ်းခံဖြစ်နေမသုံးဖို့ဟာကိုကျုပ်တမရာကိုပုံမှန်လေးနဲ့ shape ပေါ်ဖြစ်တယ်နာနာနဲ့ပြောခဲ့တယ်ပေါ့နော်ဒါရီကကျွန်တော်ထင်တယ်အမှန်စိတ်ဝင်စားဖို့ကောင်းတဲ့အဲဒီအခု geopolitical game တွေမှာသူပြောတဲ့ဟာတွေလို့ကျွန်တော်တို့ထင်ပါတယ်။ဒါတွေကအစ်စ်မဟုတ်ပါဘူး။နေဝင်ခေတ္တကဥလုခေတ္တကရောအဲ့ဒါဥပဒေမူတန်ရှိခေတ္တကလည်းရှိခဲ့တဲ့ဟာတွေပါပဲ။ဒါပေမဲ့ဒီချိန်မှာတော့ဒီဘက်ကအစိုးရအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ထုတ်ပြောပြီးအဲဆိုတဲ့အခါကျရင်တော့ဒီတိုင်းသာကိစ္စတွေလည်းပါတယ်ပေါ့နော်။ဆိုတော့နောက်တစ်ခုကတော့ဒေါက်တာဆက်စီကြီးတွေကပြောတာကတော့ဒီဒီကိစ္စမျိုးမဆိုမြန်မာပြည်မှာတရုတ်ရဲ့ project ဒီထုတ်တဲ့အခါကျရင်the environmental damage ပေါ့နော်ဒါလည်းပြောရရင်တဘာပါဝင်ခြင်းတိကျနေတာပတ်သက်လာရင်တော့ဒါလည်းနဲ့ပတ်သက်ပြီးတော့မြန်မာဘက်ကနေပြီးဒါလည်းနဲ့ပတ်သက်စမခံနိုင်မှုဆိုတာလည်းပြောတော့ပေါ့ဒါလည်းနဲ့ပတ်သက်ပြီးတော့ပြောရရင်တော့ခုနပြောတဲ့ဒီမေခွန်းရှင်တွေဟာလေအကုန်လုံးကလည်းအလုံးစိတ်မနာဘဲကောင်းတယ်နေစားဖို့လည်းကောင်းပါတယ်ဆိုတော့အဲဒီရခိုင်ကိစ္စမှာပေါ့နော်ကြောက်ဖြူကိုပေးလိုက်ရတဲ့မဟာဗျူဟာကြတဲ့ကြုတ်ကဲစီမံကြီးတစ်ခုကျွန်တော်တို့ပေးလိုက်ရတယ်ဆိုတာလည်းဒါကဒီ energy အစိုးရကိုအခုလာမဲ့ election ဖြစ်ကို evergreen နေပြီးတော့ကြောစရာမေးပုံတစ်ခုအထုနှက်စရာတစ်ခုဖြစ်သွားနိုင်တာပေါ့နော်ဖြစ်နေမှာပေါ့နော်ဒါကတော့ဒါနဲ့ကျွန်တော်တို့ရဲ့အများကြီး controversial ဖြစ်နေတဲ့ project တွေဖြစ်တဲ့မြစ်စုံတို့နောက်ပြီးတော့အခုတည်းကဘယ်သူမှမပြောသေးတဲ့ဟို sampling dam လို့ခေါ်တဲ့အဲ sampling ကလည်းဖြစ်နေအကင်းတို့အဲ့ဒါတွေကအခုအထိသတင်းမီဒီယာတွေမှာရောသနာပြရတဲ့အဲမှာရောဟလာဘာမှမပါဘဲနဲ့ပြုတ်ကြရတာကျွန်တော်တွေ့ကြရတယ်ပေါ့ဆိုတော့ကျွန်တော်မြင်တာကတော့ဒီအစိုးရကအပားတွေကိုအမှောင်ကြီးနေတဲ့သူတို့ဘက်ကမလန်ရောလို့မရတဲ့ဟာတွေလိုက်ပြောပြီးတော့ပေးကြရတယ်အများကြီးရှိတယ်ဆိုတော့ကျွန်တော်တွေ့ရတယ်ပေါ့အဲ့လိုလို့ပဲကျွန်တော်သိတယ်ဆိုတော့ဒါဒီဒီအဲမှာရောကျွန်တော်တို့ကမိမိရဲ့အကျိုးစီးပွားတဲ့ဘလော့အကျိုးရအောင်အင်တာလို့ဧလာလည်းလို့ပဲသဘောထားပြီးတော့မိမိအကျိုးစီးပွားတဲ့မိမိနိုင်ငံတည်ငြိမ်ရေးအတွက်အဲတန်ပြီးတော့အလောက်ကန်ခွင့်အနေပေါ်ရရတဲ့ဘလောက်ဒီဆိုတာလုပ်ပြီးနိုင်မလဲဒါနဲ့အတူဖြစ်နေတဲ့ဒီငြိမ်ငြိမ်ရေး process ကိုလည်း peace process ကိုလည်းတော်ဒီထဲမှာတန်ပြီးတော့ထည့်ပြီးတော့လုပ်ပြီးနိုင်မယ်ဆိုတော့ကျွန်တော်တို့ဆုံးဖြတ်ရမယ်ထင်တယ်ဒါတော့ကျွန်တော်တို့ဦးတည်ဦးချင်းကဒါဝင်ဝင်ဖြစ်သွားနိုင်တယ်လို့ကျွန်တော်ပြောလို့မရတဲ့ဒေတာတစ်ခုပေါ့နော်အဲ့လိုပဲကျွန်တော်တင်ပြပါတ
ယ်ဟုတ်ကဲ့ကောင်းစွာဆွေးနွေးရချေစုပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ထားရလဲကြံနေပါသေးတယ်ဒီထဲကစာတစ်စောင်ကတော့ကျွန်တော်တို့ကျွန်တော်တို့အတန်းနဲ့ပေးပို့ထားတာကိုအရင်ပြောချင်ပါတယ်ဥစိန်မှာဂျပန်နိုင်ငံကပါဥစိန်ရဲ့မှတ်ချက်ကိုလည်းနားထောင်ကြည့်ရအောင်ပါခင်ဗျဟု
တ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါအပြန်အလှန်လိုအပ်ချက်တွေကတော့အပြီးပြီးရှိနေကြတာပါပဲကျွန်တော်တို့မြန်မာလိုအပ်ချက်တွေကိုဒီဥပကဖြည့်ဆည်းပေးတဲ့နေရာမှာနိုင်ငံကစီးပွားဘက်ပုံစံမျိုးနဲ့ဆက်ဆံဖို့လိုအပ်ပြီးတော့တရဲတဲ့ဘက်စီးပွားရေးနှိုက်ကွက်ဖို့တဲ့ပုံစံမျိုးမဖြစ်ဖို့လိုပါတယ်။ဆိုလိုတာကရှေ့ခင်ကကျွန်တော်တို့နဲ့တွဲလုပ်ခဲ့မှုတဲ့ဂျပန်ဂျာမန်စီးပွားရေး project ကြီးတွေရဲ့ project ဆိုင်ရာ material list operation manual စတာတွေမှာသူတို့ရဲ့မူရင်းဂျပန်ဂျာမန်ဘာသာဖြင့်နိုင်ငံတကာသုံး English ဘာသာရပ်နဲ့ပါပူးတွဲထုတ်ပေးတဲ့အတွက်ကျွန်တော်တို့မြန်မာလူမျိုးများအတွက်အခက်အခဲမရှိပုံမပါဝင်ဆောင်ရွက်ဖို့အခွင့်အရေးပူရပါတယ်စစ်ဆိုးရခေညံ့အမျိုးမြင့်နေပြီးကိုချိုးအတွက်သာကြီးတတ်တဲ့စစ်ဘုံချုပ်ကြီးတွေကြောင့်တရုတ်တွေဟာမြန်မာတွေပေါ်စီးလို့ဝါလို့လူလာတဲ့ပို့လို့အနိုင်ကျင့်နိုင်တဲ့အခြေအနေကိုဖန်တီးနိုင်ခဲ့လို့အဲ့ဒီတရုတ် project တွေမှာ store ကနေပစ္စည်းထုတ်တာတန်ချောင်းတစ်ချောင်းကစားဝယ်ရခွေတစ်ခွေထုတ်တာကစားအားလုံးကတရုတ်စာနဲ့သာရေးထားတဲ့အတွက်နေရာတကာမှာတရုတ်တွေအများကြီးခံထားပြီးမြန်မာလူမျိုးတွေအတွက်မြန်မာလူငယ်တွေအတွက်လုပ်ွက်အဖြောက်ခံရပါတယ်။အဲ့ဒီအခြေအနေပြောင်းလဲနိုင်ဖို့အတွက်တရုတ်ရဲ့ project ဆိုင်ရာစာရွက်စာတမ်းအလုံးကိုနိုင်ငံတကာသုံး English စာနဲ့မပါမနေရတောင်းဆိုရပါမယ်။သတ်မှတ်ရပါမယ်။မဖြစ်မနေလုံဆောင်ရပါမယ်။အဲ့ဒီလိုလုံဆောင်နိုင်မှသာကျွန်တော်တို့မြန်မာလူငယ်တွေအတွက်လုံနိုင်ကြနိုင်ခွင့်စွမ်းရည်ပုံမှုမြန်မာလာမှာဖြစ်ပါတယ်။
ဟုတ်ကဲ့ဒါကဂျပန်နိုင်ငံဥစေရဲ့တိုက်တွန်းချက်ပေါ့လေနောက်ထပ်ဒီတော်တော်ရှင်ဥတင်ငွေရဲ့စာစောင်းပို့ထားတာကိုလည်းကျွန်တော်ဖော်ပြချင်ပါတယ်တရုတ်နဲ့ပတ်သက်ရင်းနဲ့သတိအများကြီးထားရမှာပါတဲ့တခြားရှိရှိဝေးမချီပဲချင်းငွေကိုပဲကြည်ပါတဲ့အတွန်းတော့ကမတန်ဆဆန်းကန်ကာကလာကလည်းနည်းသေးဂျပန်ချင်းငွေတစ်ခုနဲ့ရှင်းချင်းသိနိုင်ပါတယ်တဲ့အခြေအနေအရဆိုတာကိုသိပါတယ်မြန်မာနိုင်ငံကဝေဖန်ရေးသမားတွေတော်တော်များများကအကောင်းမြင်နေပေမဲ့2.90ရှိလာပြီးမြန်မာနိုင်ငံဘာတွေဖြစ်ဖြစ်မြောက်ဖြစ်အောင်လုပ်ပေးတယ်လဲဆိုတာမင်းတို့ထောက်ဆရာရှိပါတယ်အုတ်ချုပ်သူလူရန်စားကိုကာကွယ်ပေးတာပါပြည်သူလူထုကိုကာကွယ်ပေးတာမဟုတ်ပါဘူးသူကာကွယ်တာကောင်းလို့လူခွင့်ရေးတွေချိုးဖောက်တဲ့လူတွေချမ်းသာနေတာနေရာရနေတဲ့ဆိုတာတွေကိုတီးဖို့လိုပါတယ်ယင်းနှမြုံနှံမှု ဆိုတာအကျိုးမြတ်ရဖို့ရင်းနှီးတယ်ဆိုတာနားလည်ပေမဲ့နှစ်ဖက်အကျိုးရှိအောင်ဖြစ်ဖို့တော့လိုပါတယ်ဆိုပြီးဥတင်ဝေရရေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ပေါ့လေကျွန်တော်တို့ဒီအခုအစီအစဉ်အဆုံးသတ်ဖို့လေကျွန်တော်တို့တမင်းနေတာတာလောက်ကျမ်းပါရဲဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုံကုတ်၂ယောက်ကိုကျွန်တော်အပိတ်အနေနဲ့သုံးသပ်စေချင်ပါတယ်ခင်ဗျာကျွန်တော်တို့ဆိုတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ပေါ့လေမြန်မာနိုင်ငံကဒီတရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာအဆက်ဆက်ရရတရုတ်နိုင်ငံကအင်အားလည်းကြီးလာနေတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်တယ်ဆိုတော့ဒီလိုနေမျိုးမှာမြန်မာနိုင်ငံဘက်ကဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေသတိထားသင့်တာတွေများရှိမလဲဆရာစီရသူအရင်ဆွေးနွေးပေးပါခင်ဗျာ
တရုတ်ကြောင်းတိအောင်လောက်ရမှာပေါ့ဗျာကျွန်တော်တို့တရုတ်ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့ကပ်နေရွန်းနဲ့ဆိုရဘာစဉ်းစားနေလဲမြန်မာပြည်နဲ့အလုပ်လုပ်မဲ့ကျွန်တော်တို့နိုင်ငံပိုင်လုပ်ငန်းတွေဘယ်လိုအလုပ်လုပ်လဲပေါ့နော်ဘာလို့လဲဆိုတော့တရုတ်ကလည်းအခုမှတော့ဖွံ့ဖြိုးရေးနိုင်ငံမဲ့တကယ်တော့ရှိပြီးတော့နိုင်ငံကြီးလို့သာနောက်တစ်ဆင့်ဟိုတကယ်စူပါပါဝါပုံစံမျိုးကျွန်တော်တို့ဖြစ်လာတော့သူဒီနိုင်ငံပိုင်လုပ်ငန်းတွေကလည်းတခြားနိုင်ငံတွေမှာအလုပ်လုပ်တာအများကြီးထားပါတော့အမေရိကန်တို့ဘာလို့တွေ့ကြုံမရှိတော့ဟိုလူခွင့်ရေးလို့ဘာလို့ပဲမှလည်းအားနေတယ်အဲ့ခါကျတော့ကိုယ့်ဘက်ကအားထုတ်ပြီးတော့လေဟိုစောင့်ကြည့်နိုင်ပြောနိုင်ဆိုနိုင်စဉ်းစားနိုင်စာရုပ်ချုပ်တာဆိုတာကြွန့်ကြင်ကြင်လုပ်နိုင်မှာပဲကျွန်တော်ရမယ်ဆိုတော့ကျွန်တော်ပြန်တော့
ဟုတ်ကဲ့ဆရာဦးအောင်စောခင်ဗျာကျွန်တော်တို့အချိန်မိနစ်ဝက်လောက်ရပါသေးတယ်ကျွန်တော်ဘက်ကစောင်းရန်ရှောင်းရန်မြန်မာဘက်ကလုတ်တင်တာဘာတွေများရှိမလဲ
စောင်းရန်ရှောင်းရန်မိနစ်ဝက်လောက်ကြောက်လို့မရဘူးဒါပေမဲ့ကျွန်တော်တရားအထုတ်ပြုအားထားတာကျွန်တော်လုပ်လို့မရတော့ဘူးနံပါတ်နှစ်ကတော့ကျေးဥ်မဟာဗျူဟာရေးကြည့်တယ်လို့သိဖို့လိုတယ်လို့ကျွန်တော်တို့ရဲ့မဟာဗျူဟာပါလဲဆိုတာသိဖို့လိုတယ်မြန်မာနိုင်ငံလေးအရင်လိုတော့မဟုတ်တော့ဘူးကျွန်တော်တို့မှာဂျပန်ဆောက်ကိုရီးယားအလားစင်ကာပူတိုင်ဝမ်အမေရိကဒီလိုတကယ်ချင်းနေရှိနေဒီလိုကကာလမှာတရုတ်တခုတည်းကိုအားထုတ်တာမဟုတ်တော့ဘူးခင်ဗျာအားထားတာကိုချားတူရင်းနဲ့လည်းကျွန်တော်ဘလို့မဟာစီရယ်ထားပြီးတော့လှုပ်လှုပ်မလဲဆိုတော့စဉ်းစားမယ်အချင်းကိုကျွန်တော်တို့ထင်ပါတယ်
โอเคပင်နယ်ဆွေးနွေးပြတဲ့ AR သတင်းဌာနကဥအောင်စော The Voice Channel ကဦးစီးရသူကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရီအတန်နေနဲ့ပေးပို့တဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
တရုတ်သမ္မတရဲ့ခရီးစဉ်မှာဘယ်သူကအမျက်ပိုရမလဲဆိုတဲ့ခေါင်းစဉ်အောက်မှာစနေည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကိုအောင်လင်းဦးဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တိတာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လို့စာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးမှာပ
ါရခိုင်ပြည်နယ်ကနေနေရဆွန့်ခွာသူတွေကိုပြန်လည်လက်ခံရေးပြန်လည်နေရာချထားရေးအတွက်တရုတ်ဘက်ကတတ်နိုင်သလောက်ဆက်လက်ကူညီမယ်လို့ဂရီးပြုတ်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့မြန်မာနိုင်ငံကလူတွေကိုပြန်လည်လက်ခံမယ်လို့လည်းမြန်မာဘက်ကထပ်ပြီးဂရီးပြုတ်ပါတယ်တရုတ်သမ္မတရှီဂျင်ပင်ရဲ့မြန်မာနိုင်ငံနှစ်ရက်ကြာခီးစဉ်အပြီးနှစ်နိုင်ငံပူးရွေးကျင်းပချက်မှာအခုလိုဖော်ပြတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခဲ့ရတာဖြစ်ပြီးအခုချိန်ထိဌာနပြန်ရေးအကောင့်ထဲမပေါ်သေးတာဖြစ်ပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးဒါပေမဲ့ဒီလူတွေကိုစီစစ်ပြီးပြန်လက်ခံမယ်လို့တစိုက်မှတ်မှတ်ပြောဆိုနေတာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာလည်းဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရဘက်ကပြင်ဆင်နေတာပါတရုတ်နိုင်ငံအနေနဲ့ကတော့ရခိုင်ပြည်နယ်တွင်းကအတိုက်အဝန်အလုံးအတွက်ဖွံ့ဖြိုးတိုးတက်ရေးတည်ငြိမ်ရေးငြိမ်းချမ်းရေးမြင့်တင်ဖို့နောက်လူသားချင်းစာနာထောက်ကူမှုဆန်ရကိစ္စတွေမှာမြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးသွားမယ်လို့နှစ်နိုင်ငံပူးရဲကြေညာချက်မှာဖော်ပြထားပါတယ်ဗိုင်းရပ်စ်ပိုးသစ်တမျိုးပြန့်နှံ့ဖြစ်ပွားနေတဲ့တရုတ်နိုင်ငံအလဲပိုင်းဝူဟန်မြို့မှာယောဂါဘိုးကူးစက်ခံရသူနောက်ထပ်၄ဦးတိုးလာတဲ့အကြောင်းဒေသဆိုင်ရာကျန်းမာရေးတာဝန်ရှိသူတွေကစနေနေ့မှာပြောဆိုထားပါတယ်။စနေနေ့အထိကဆိုရင်တော့ယောဂါဘိုးကူးစက်ခံရသူပေါင်း45ယောက်ရှိပြီး5ဦးကတော့စိုးရိမ်ရတဲ့အနေအထားပါ။အမေရိကန်ပြည်ထောင်စုတဝန်ခံမြို့ကြီးတွေမှာစနေနေ့ကထောင်ပေါင်းများစွာသောအမျိုးသမီးတွေဟာ၄ချိန်မြောက်အမျိုးသမီးတို့ချစ်တဲ့ပွဲမှာပါဝင်ခဲ့ကြပြီးလင်းခွဲချက်လင်းကွဲပြားမှုတွေကြားဒန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးတွေအပါအဝင်ကိစ္စရပ်အများကြီးအတွက်လှုံ့ဆော်ခဲ့ကြပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမတ်တင်ကီတိုက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ကီသုံးဖြစ်ပါတယ်။ဒီကနေ့မနေ့အတွက်6နိုင်နေ9နိုင်ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ သရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကြောရှင်ဘွေရနေ့ဖြစ်ပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.